Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ22ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်း Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတဲ့ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ပဲပြောပြပေးမှာပါဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ American နိုင်ငံသားဝင်ကြီးအနေနဲ့ Israel ဝင်ကြီးချုပ်နဲ့အခုသတင်းမလွှင့်ခင်လေးမှာပဲတွေ့နေပါပြီ Ukraine drone ကြောင့် Russia စီဝါဓာတုဆက်ယုံမိလောင်ခဲ့တယ်လို့ Russia ဘက်ကပြောလိုက်ပါတယ်နောက် American ရွေးကောက်ပွဲမှာဘသူနိုင်နိုင်မထူးပါဘူးလို့ Russia အစိုးရကပြောပေမဲ့ Russia Media ကတော့ပတ်လိုက်ပေးနေပါတယ်အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမင်းချင်းနိုင်ရေ
ကောင်းပါပြီရှင်တရုတ်အာရှရေးရာအထူးကိုယ်စားလှယ်တင့်ရှီကျွမ်းက KIA ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးကန်ဆောင်ကိုခေါ်ယူတွေ့ဆုံပြီးတော့ကချင်မာထိုးစစ်တွေရပ်တန့်ဖို့တောင်းဆိုခဲ့တာနဲ့ပတ်သက်လို့ KIA ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။
ဟုတ်ကဲ့ပြုတ်တယ်ဆက်ပါသူစီရင်ဒီမလုပ်ဘူးပေါ့နော်။အဲဒီအချမ်းကြီးကိုဥစားပေးဖို့ပြောတာတော့ရှိပါတယ်။အဲ့ဒီပေါင်းွားဒီလိုလုံးမလဲတဲ့ဘယ်မှဖြစ်အောင်တော့ပြင်းပြင်းလေးလုပ်ပါဆိုတာဟာဒီ
ရခိုင်ပြည်နယ်အမ်းမှာတော့ဒီ AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရက်သားတွေတိုက်ဆုံတာနဲ့အတူရှမ်းတောင်ပိုင်းနဲ့ဒီကီနီနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိသလိုမြန်မာနိုင်ငံမှာနောက်ထပ်ဆိုက်ကလုန်းမုန်တိုင်းတိုက်နိုင်ခြေရှိတာနဲ့ပတ်သက်လို့သတိပေးချက်စတဲ့သတင်းပေးပို့ချက်တွေကိုလည်းကျွန်တော်တို့ထုတ်လင်းမှုရှိပါတယ်။ဒါပြင်မြေကြီးဩဇာကဘာတလွားခီးသွာစတဲ့အပတ်စဉ်တွေကိုလည်းနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြမှာပ
ါ။ American နိုင်ငံသားဝင်ကြီးအနေနဲ့ Israel ဝင်ကြီးချုပ်နဲ့အခုသတင်းမလွှင့်ခင်လေးမှာပဲတွေ့ခဲ့ပါတယ်။ American နိုင်ငံသားဝင်ကြီး Anthony Blinken အနေနဲ့ Television မြို့တော်ကိုဒီနေ့ရောက်သွားပြီးဝင်ကြီးချုပ် Benjamin Netanyahu နဲ့ Jerusalem မှာဒီနေ့တွေ့ခဲ့တယ်လို့ Israel ဝင်ကြီးချုပ်ရှုံးကခုနကပဲထုတ်ပြန်လိုက်တာပါ။နိုင်ငံသားဝင်ကြီး Blinken အနေနဲ့ဂါဇာနဲ့လေဗနွန်စစ်ပွဲပဋိပက္ခရှော့ချရေးဝင်ကြီးချုပ်နတန်ယာဟုနဲ့တွေ့ပြီးဣသရေလသမ္မတ Isaac Herzog နဲ့ကာကွယ်ရေးဝင်ကြီး Yoav Gallant တို့နဲ့လည်းဆက်တွေ့မှာလို့အမေရိကန်ရာရှိတွေဘက်ကလည်းပြောထားပါတယ်ဂါဇာစစ်ပွဲဆက်ပြီး17ချိန်မြောက်အခုလိုရောက်လာတဲ့ဝင်ကြီး Blinken အနေနဲ့ဂါဇာပြည်ရဲ့ရေးပြန်ဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပို့ပေးနိုင်ဖို့နဲ့လေဗနွန်ဘက် Hezbollah နဲ့စစ်ပွဲတွေရှော့ချရေးတွန်းအားပေးဖို့ရှိတယ်လို့ဒီအမေရိကန်ရာရှိတွေကဆက်ပြောပါတယ်ဒါပေမဲ့ဘလင်ကန်အစ္စရေးမြို့တော်ကိုမရောက်ခင်နာရီပိုင်းလေးမှာပဲလေဗနွန်အခြေစိုက်ဟက်စ်ဘိုလာတွေအနေနဲ့တယ်လီဗစ်နဲ့ဟိုင်ဖာမြို့နားတွေကအစ္စရေးစစ်အခြေစိုက်စခန်းတွေကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်အစ္စရေးဘက်ကတော့လေဗနွန်ဘက်ကနေပစ်ထည့်လိုက်တဲ့ဒီရော့ကက်ဒုံးကြီးတွေကိုကြားဖြတ်ဖြတ်စီးနိုင်ခဲ့တယ်လို့ပြောထားပါတယ်ဒါအပြင်ဒီနေ့မှာပဲအစ္စရေးဘက်ကလည်းလေဗနွန်မြို့တော်ဘေရစ်ရှိအဓိကဆိုရဆေးရုံကိုတိုက်ခိုက်ခဲ့ပြီးအနည်းဆုံးလူဆယ်ဦးသေဆုံးကနောက်ထပ်58ဦးတန်းရခဲ့တယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗ
ျယူကရိန်းရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်တမ်ပိုးဒေတာကဇီဝဓာတုစိုက်ယုံတစ်ခုမှာမိလောင်မှုဖြစ်ခဲ့ကြောင်းရုရှားတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်ဒီနေ့အစောပိုင်းမှာပဲမိကိုငိမ့်တက်နိုင်ခဲ့ပြီးတော့ကနအူးစစ်ဆေးမှုတွေအရထိခိုက်ဒဏ်ရာရရှိသူမရှိဘူးလို့ဒေတာခံအုပ်ချုပ်ရေးမှူးမက်ဆီမန်ယာဂူဖ်က Telegram လူမှုကွန်ရက်မှာပြောခဲ့တာပါတူလာဒေတာမှာလည်းယူကရိန်းဒရုန်းတိုက်ခိုက်မှုကြောင့်အရက်ချက်စက်ရုံနှစ်ခုထိခိုက်ပျက်စီးခဲ့ကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲ Brennex ဒေတာမှာယူကရိန်းဒရုန်း12ခုကိုကြားဖြတ်ပစ်ချခဲ့ပြီးဘယ်ဂိုရော့ဒေတာမှာဆိုရင်3ခုခော့ဆက်မှာ2ခုတူလာနဲ့အော်ရယ်ဒေတာမှာတစ်ခုစီပြစ်ချခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါဒရုန်းပျက်စီးတွေပြုတ်ကျရာကဘယ်ဂိုရက်မှာအိမ်နှလုံးပျက်စီးခဲ့ကြောင်းဒေတာခံအုပ်ချုပ်ရေးမှူးကပြောခဲ့တယ်လို့ဘရက်စ်ဒေတာအုပ်ချုပ်ရေးမှူးကတော့အဆောက်အုံတစ်ခုပျက်စီးကြောင်းပြောပါတယ်ရှင်
American ရွေးကောက်ပွဲမှာတော့ဘသူနိုင်နိုင်မထူးပါဘူးလို့ရုရှားဆိုရကပြောပေမဲ့ရုရှားမီဒီယာဘက်ကတော့ပတ်လိုက်ပေးနေပါတယ်။ ရှင်းနှစ်ပတ်မှာလုံးမဲ့အမေရိကန်သမ္မတရွေးကောက်ပွဲတဲ့ဘသူပဲနိုင်နိုင်ရုရှားနိုင်ငံအတွက်မထူးဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကနေသူ့အောက်ကအရာရှိတွေအထိပြောနေကြတာပါဒါပေမဲ့ရုရှားဆွေရသတင်းဌာနတွေကတော့ Republican သမ္မတလုံးဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုမျက်နှာသာပေးနေတယ်တယ်လို့နေရာတွေကိုထုတ်လွှင့်ပေးနေတယ်လို့ကြည်သူတိုင်းကတော့ပြောနေပါတယ်ဘီလနာတထေကြီး Elon Musk နဲ့ Fox News နဲ့ TV သတင်းကြေညာသူ Tucker Carlson တို့Democrat Party သမ္မတလောင်းကာမလာဟဲရစ်ကိုချိုးချိုးနေနေဝေဖန်တာတွေကိုအတိခဆူရယုတ်တန် Channel 1မှာလည်းဒီလပြသခဲ့ပါတယ်။ဒါအပြင်အရေးတန်တယ်လို့အရေးတန်တဲ့သူလို့အရေးတန်တဲ့လူလို့ရုရှားသမ္မတပူတင်ကိုယ်တိုင်ပြီးခဲ့တဲ့လကလောင်ပြောင်ပြောခဲ့တဲ့ကာမလာဟဲရစ်ရဲ့မဲဆွယ်စီယုံပွဲရုပ်ပုံနဲ့ပြောင်မြောက်မှုအနည်းဆုံးပြောကြားချက်တွေကိုလည်းစူးစီးပြီးအကြီးအကျယ်ထုတ်လွှင့်ခဲ့ပါသေးတယ်။တစ်ချိန်တည်းမှာ Trump နဲ့ Duke သမ္မတလောင်း JD Vance တို့ဟာလေငါပြောင်းလဲသူတွေအရေးကနေလူဝင်မှုကြီးကြပ်ရေးအထိအများနဲ့ကန့်ညီတဲ့သဘောထားခိုင်မာသူပြေဝါသူတွေလို့လည်းပုံရိပ်ကောင်းဖော်ထုတ်လွှင့်နေတာကိုတွေ့နေရပါတယ်ခင်ဗ
ျအမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့တရေနှစ်ပတ်လောက်ပဲလိုတော့တဲ့အချိန်မှာစပိန်စကားပြောတောင်အမေရိကတိုက်သားအမေရိကန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေရဖို့သမ္မတလောင်းနှစ်ဦးစလုံးကစီးပွားရေးဆိုင်ရာမူဝါဒတွေနဲ့စည်းရုံးနေကြပါတယ်Space Garden Telemundo ရုပ်သံနဲ့ဒီကနေ့မေးမြန်းခန်းမှာတော့ Democratic Party သမ္မတလောင်းဒုသမ္မတ Kamala Harris ကလုပ်ငန်းဝင်ကြမ်းကျင်မှုလက်မှတ်ရအရေးအတွက်ပိုးပြီးတိုးတက်လာအောင်လုပ်ဖို့နဲ့အစိုးရအလုပ်တွေအတွက်ကောလိပ်ပွဲရဖို့လိုအပ်တဲ့သတ်မှတ်ချက်ကိုဖယ်ရှားလိုတဲ့အစီအစဉ်တွေကိုအလေးထားပြောဆိုခဲ့ပါတယ်။စီးပွားရေးကဏ္ဍမှာတော့အသေးစားလုပ်ငန်းတသန်းလောက်ကိုချင်းငွေ2000အထိထုတ်ချေးသွားဖို့ရည်ရွယ်ထားကြောင်းလည်းပြောပါတယ်။တစ်ချိန်တည်းမှာပဲ Republican သမ္မတလောင်း Donald Trump ကတော့ Miami ပြည်နယ်စင်ချေပုံး Doral အရက်မှာတောင်အမေရိကတိုက်သားအမျိုးသားတွေနဲ့ဒီကနေ့သကဝိုင်းဆွေးနွေးဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲမှာအလုပ်ကိုင်းရရှိရေးလောက်ခလာစာကိစ္စတွေနဲ့သမ္မတအဖြစ်တာဝန်ယူခဲ့ချိန်မှာတောင်အမေရိကတိုက်သားအမေရိကန်တွေအင်ယာပိုင်ဆိုင်မှုတိုးလာတာတွေကိုပြောလိမ့်မယ်လို့လည်းသမ္မတဟောင်းရဲ့စီယုံရေးအဖွဲ့ကပြောပါတယ်ရှင်
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 4383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ Very American တန်ကနေအင်္ဂါညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့ဆက်လီအင်ဒိုနီးရှားကန့်ကျင်တာမျောနေတာကိုကယ်တင်ပေးဖို့ကုလကိုတောင်းဆိုလိုက်ပါတယ်။ကလေးနဲ့အမျိုးသမီးတွေပါဝင်ဒီဒုက္ခသည်တရားကျော်ပါနိုင်တဲ့ဆက်လီအင်ဒိုနီးရှားနောက်ဘက်ကန်အခြေပြည်နယ်လားမှာမျောနေတာကနေကယ်တင်ကန့်ကတ်ခွင့်ပေးဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအင်ဒိုနီးရှားအာဏာပိုင်တွေကိုတောင်းဆိုခဲ့တာပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာအကာအကွယ်ပေးရရာရှိ Faisal Rahman ကဒုက္ခကြုံနေရတဲ့ရိုဟင်ဂျာမိသားစုတွေအနေနဲ့ကင်းရေးစိတ်ကမ်းမှာချပေးဖို့အင်ဒိုနီးရှားအနာပိုင်တွေကမနေ့ကအရေးပေါ်တောင်းဆိုခဲ့တာပါဒုက္ခတဲ့သူကတော့ပြီးခဲ့တဲ့ပတ်ထဲသေဆုံးသွားပြီလို့အင်ဒိုနီးရှားဒေသခံရရှိကပြောထားချိန်မှာဒုက္ခပင်လယ်ဝင်နေတဲ့ဒီဒုက္ခတွေကိုဆက်အကူအညီပေးဖို့ကုလဒုက္ခတွေများယုံနဲ့မိဖက်အဖွဲ့တွေဘက်ကလည်းအသင့်ပြချပြပါပြီလို့ Faisal Rahman ကဆက်ပြောခဲ့ပါတယ်မြန်မာနိုင်ငံတည်းဖိနှိပ်မှုတွေကနေထွက်ပြေးတဲ့ဒီရိုဟင်ဂျာတွေအနေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေမလေးရှားနဲ့အင်ဒိုနီးရှားကိုရောက်ဖို့အခုလိုပင်လယ်ခရီးဖြတ်သွားလို့ရှိတာမှာအခုဆက်လေကတော့ပြီးခဲ့တဲ့ပတ်ထဲကအာချေးကျွန်းရဲ့လေးမိုင်ကွာမှာကြောက်ချခဲ့ပြီးလဲနေခဲ့တယ်လို့ကုလဒုက္ခသည်ယုံကပြောထားပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းနဲ့မြန်နေချင်းဆိုင်မှာရှိတဲ့တရုတ်ပြည်မကြီးတောင်ပိုင်းဖူကျင်ပြည်နယ်ကမ်းလွန်ရေးပြင်မှာတရုတ်စစ်တပ်ကကြီးအစ်စ်တွေနဲ့စစ်ရေးလေ့ကျင့်နေပါတယ်ရေတက်နဲ့လေတက်ပူးတွဲစီရေးလေ့ကျင့်မှုကြီးတစ်ခုလုပ်ခဲ့ပြီးသတင်းတပတ်အကြာမှာကြီးအစ်စ်တွေတုံစီရေးလေ့ကျင့်မှုကိုပင်တန်ကျွန်းအနီးလုပ်ခဲ့တာလို့လည်းရေချောင်းလုံချုံရေးကြီးကျက်မှုဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စီရေးလေ့ကျင့်တဲ့နေရာအနီးတစ်ဝိုက်သွားလှမှုတွေမလုပ်ဖို့ထုတ်ပြန်ချက်မှာတတိပေးထားပေမဲ့အသေးစိတ်ကိုတော့ပြောပြမထားပါဘူး။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံရဲ့စီရေးလေ့ကျင့်မှုဟာနှစ်စဉ်လေ့ကျင့်တဲ့အစီအစဉ်အစိပ်ပိုင်းတစ်ခုဖြစ်ပြီးစောင့်ကြည့်အကဲခတ်နေကြောင်းပြောဆိုထားပါတယ်ရှင
်စင်ကာပူဝန်ကြီးချုပ်ဟောင်လီကွမ်ယူရဲ့သားငယ်ကသူဗြိတိန်မှာနိုင်ငံရေးခေါ်လုံနေရတယ်လို့ထုတ်ပြောလိုက်ပါတယ် ခေတ်သစ်စင်ကာပူနိုင်ငံကိုထူထောင်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီကွမ်ယူရဲ့အငယ်ဆုံးသားလည်းဖြစ်ဝန်ကြီးချုပ်ဟောင်းလီဆျန်ဂလုံးရဲ့ညီလည်းဖြစ်တဲ့လီဆျန်ယန်ကအခုပြည်ထိုင်မှာနိုင်ငံရေးခေါ်လုံနေရတယ်လို့ပြောလိုက်တာပါလီဆျန်ယန်ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းအရပြည်ထိုင်မှာဒုက္ခသည်ဖြစ်ခေါ်လုံနေရကြောင်းဒီနေ့အင်ကာနေ့မှာပြောလိုက်တာပါစင်ကာပူကိုပြန်ရင်ဖိနှိပ်ညှဉ်းပန်းမှုအန်တီအန်နဲ့ရင်ဆိုင်နိုင်ရတယ်လို့ဘေးကင်းလုံခြုံမှုလည်းမရှိဘူးလို့သူက Facebook စာမျက်နှာမှာထုတ်ပြောထားပါတယ်။နောက်ဆုံးအားထားစရာအကာအကွယ်ဖြစ်ဖို့နိုင်ငံခေါ်လုံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးအခုစင်ကာပူနိုင်ငံသားဖြစ်ပေခံယူထားကတနေ့နေ့တော့သူ့ကိုဘေးကင်းနိုင်ငံကိုပြန်နိုင်ဖို့မျှော်လင့်ထားကြောင်းလည်းလီဆျန်ယန်ကဆက်ပြောခဲ့ပါတယ်။လီဆျန်ယန်နဲ့ကွယ်လွန်သူအမလီဝေလောင်တို့ဟာကွယ်လွန်သူဖခင်ရဲ့အိမ်အမွေကိစ္စနဲ့ပတ်သက်ပြီးအခုဖြစ်သူဝင်းကြီးရုပ်ဟောင်းလီဆျန်လုံနဲ့သဘောထားကွယ်လွန်မှုတွေရှိလာခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံကိုဒီသတင်းပတ်နှောင်းပိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတဲ့ဆိုက်ကလုန်းမုန်တိုင်းအန်ဒီရဲ့အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အရှေ့ပိုင်းအိုဒီရှာပြည်နယ်နေရာတချို့ကစာတင်ကျောင်းတွေပိတ်ထားဖို့ညွှန်ကြားထားပြီးနမဲကျော်ပူရီကမ်းခြေမှာဆိုရင်လည်းခီးသွားတွေကိုတားမြစ်ထားပါတယ်။ဘင်္ဂလားပင်လယ်မှာရောက်နေတဲ့ဒါနာဆိုက်ကလုန်းမုန်တိုင်းဟာလေတိုက်နှုန်းတစ်နာရီကို84မိုင်နဲ့အားကောင်းလာနေပြီးတော့ကြာသပတေးနေ့ကုန်းတွင်းဝင်ရောက်မယ်လို့လည်းမိုးလေဝသကြမ်းကျင်သူတွေကခန့်မှန်းထားပါတယ်ခရိုင်14ခုကစာတင်ကျောင်းတွေကိုတော့ဗုဒ္ဓဖူးနေ့ကနေတောက်ကြနေအထိပိတ်ထားပြီးတော့ငါးဖန်းသမားတွေပင်လယ်ပြင်မထွက်ဖို့လဲသတိပေးထားတယ်လို့ကပ်ဘေးတံစီမံခန့်ခွဲရေးတာဝန်ရှိသူတယောက်ကိုကူကာပြီး Writers သတင်းကဖော်ပြထားပါတယ်ရှင်အင်္ဂါညချမ်းသတင်းစီစဉ်ကိုကိုဝင်းမင်းနဲ့အတူတင်ဆက်ခဲ့တာပါအခုတော့ကျမတို့သတင်းပေးပို့ချက်တွေကိုကြည့်ရှုနားဆင်ကြရအောင်ပါပထမဆုံးတော့အမ်းမြို့မှာဒီလက်နက်ကြီးကြားလို့ဒေသခံ၄ဦးသေဆုံးသွားတာကိုကြည့်ကြရအောင်ပါစစ်ကောင်စီနဲ့အာရခတပ်တော် AA ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့နယ်မှာတော့လက်နက်ကြီးကြားရောက်ပောက်ကွဲတဲ့အတွက်ဒေသခံ၄ဦးသေဆုံးပြီးတော့9ဦးထပ်မင်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ကျေးရွာတွေကိုလည်းစစ်ကောင်စီကမိရှုဖျက်ဆီးခဲ့တယ်လို့တိုက်ပွဲတွေကအမ်းမြို့အနီးအနားရောက်လာနေပြီးတော့မြို့ပေါ်ရက်ွက်ပေါ်ဒီလက်နက်ကြီးရေကြောက်ပောက်ကွဲတဲ့အတွက်အမ်းမြို့ခံတွေကလည်းစိုးရိမ်နေကြတာပါရခိုင်စီရေးပဋိပက္ခအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြမှာပါရှင်
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ကိုအာရခတပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရတားထိခိုက်တိုက်စုံမှုတွေလည်းရှိနေတာပါမနေ့အောက်တိုဘာလ22ရက်နေ့ညနေပိုင်းကလည်းအမ်းမြို့နယ်တဲကကျေးရွာနှစ်ရွာကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးတိုက်စုံပြီးတော့9ဦးထပ်မံတရားရရှိခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်သူတူကပြောပါတယ်
လန်နေကြီးကတော့မနေညာဘူးနော်အဲ့အော်တိုဘာ20ရက်နေ့ကအဲ့ရွာနေရွာကိုကြာတော့တယ်နဘခဌာနချုပ်ကပြစ်တာတရားကပါလဲဆိုရင်လောင်ဆဲချေးရွာနောက်တရားကငလဲချာချေးရွာအဲ့လောင်ဆဲချေးရွာမှာတို့ရင်၃ရောက်သေးပြီးရင်၅ရောက်တင်ရတယ်ဒီငလဲချာချေးရွာမှာတို့ရင်၁ရောက်သေးပြီးရင်၂ရောက်တင်ရတယ်
ဒါအပြင်အမ်းမြို့နယ်တဲကလုံးကျေးွာကိုလည်းစစ်ကောင်စီကမီးရှို့ခဲ့တာကြောင့်နေအိမ်250ကျော်မီးလောင်ပျက်စီးသွားခဲ့ပြီးကျေးွာနေပြည်သူတွေအကုန်လုံးထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကဆက်ပြောပါတယ်။အ
ဲ့မီးရှို့ခံရတဲ့ရွာကဒီစစ်ကောင်စီလက်ပခါဌာနချုပ်နဲ့နှမိုင်ကျော်သူတို့ရွာနှိမ်နှကားဆိုရင်ဒီစစ်ကောင်စီရဲ့ဟိုကဘုန်းတော့ထောက်ပေါ်တရံတရံရှိတယ်။အဲ့ထောက်ပေါ်တရံကလူတွေကအဲ့ကျေးရွာကိုသွားပြီးမီးရှို့တာ။အဲ့ရွာလုံးတို့ကြာကြာသွားတယ်။အဲ့ရွာနာမည်ကတော့လုံးကျေးရွာပေါ့။အင်ဂျင်နီယာဘယ်လောက်ရှိလဲဆိုရင်အကုန်လုံးက250နဲ့400တီတီရှိတယ်အဲ့ရွာတရားလုံးကတော့ကြာကြာတော့ပြီအဲ့ရွာမှာကဒီတက်ကြီးရွေုံနဲ့ဒီလိုပင်ထောင်ဦးစီးလုံးနေတဲ့ရောက်ကြတွေကတော့အင်ဆောင်ကြံခဲ့တာတွေရှိတယ်အများအားဖြင့်ကတော့အကုန်လုံးစက်ပေးချောင်းပေါ်ပြီ
လက်ရှိမှာတော့အေထိုးစစ်ဟာအမ်းမြို့ပေါ်နာအထည်ရောက်ရှိနေတယ်လို့လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်မြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးကြီးကြောက်ပောက်ကွဲတာတွေရှိနေတယ်လို့အမ်းမြို့ကန်တူက VOE ကိုပြောပါတယ်
ကျွန်တော်တို့မြို့ပေါ်မှာတော့ဗျာဒီအခုအတန်ကြောက်တယ်လို့ပေါ့နော်အဲ့တို့တို့ကတက်တယ်ကနေပြောဟိုတော့လှမ်းပြေးဒီတော့လှမ်းပြေးတဲ့ခါကျကျွန်တော်တို့မှာဟာလာဘယ်နေရာကြာလို့ကြာမှမသိအခုကျွန်တော်ဒီကောလမတ်ဘော်လေးကြာတဲ့ဗျာဟိုမကွေးတဲ့အလုံးလေးရှိသေးတယ်ကွေးသွားတဲ့ဟာလေးရှိတာပေါ့နော်ညပဲအိုက်တဲ့ခါကျတော့ကျွန်တော်အိမ်ပေါ်မှာမအေးဘူးအဲ့ဒီမှာအောက်ခေါင်းတွေကူခေါင်းတွေရှိတဲ့နေရာတွေမှာရှောင်းတင်းပြီးတော့အဲ့လိုပြေးအိုက်ရတယ်ဒါကဘယ်လိုကြာလို့ကြာလာမှမသိ
အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်မျိုးဘော်ကဒေတာကင်တော်တော်များများကတော့ပြည်မနဲ့တခြားနီးစပ်အရာတွေကိုထွက်ပြေးတင်းချောင်သွားကြတာပါလက်ရှိမျိုးဘော်မှာကြံရှိနေတဲ့သူတွေကတော့အသက်အန္တရာယ်ရှုံးရင်ရပေမဲ့ဘေးလွတ်ရာကိုတင်းချောင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့အမ်မျိုးကန်တူကပြောပါတယ
်ဆိုရင်တောင်းကြမှုမှာတော့ဗျာဘယ်လိုပြောမလဲတခြားကပြင်းတော့တခြားကတော့ခိုကနေရတာပေါ့တော့ဘာလို့ဆိုကျွန်တော်တို့မှာအလာဒီအရှိပဲအရာဖမ်းမှလည်းတော့တိုက်ပွဲထင်းနေကျွန်တော်တို့အနောက်ဘက်ကိုရွှေ့ပေးရတဲ့အဲ့လိုခါမျိုးတွေပြေးကြတာပေါ့နော်။ဟိုကျွန်တော်တို့ဒီကလည်းပြောဒီအမ်းမျိုးဘောကစွန့်ခွာပြီးတော့မှအလာဗမာပြည်ကိုတက်ပြေးမယ်ဆိုရင်လည်းကျွန်တော်တို့ကစာဖတ်နေရတော့မှမင်းကိုရုံးကနေရတဲ့လူတွေဆိုတော့ခါလဲစားသမားတွေဆိုတဲ့အခါကျအခက်အခဲတွေရှိတဲ့အတိုင်းမပြေးဖြစ်နိုင်ကြဘူး။အဲ့တော့ရှိတဲ့လူတွေကတော့ပြေးကြတာပေါ့နော်။မင်းကတော့ဗဒန်းတို့ရန်ကုန်မှာအရှင်ပြည်တဲ့လူတွေရန်ကုန်ပြေးအဲ့လိုပြေးကြတာပေါ့
ဒီလအစောပိုင်းကလည်းအမ်းမျိုးဘော်ကနေစစ်ပေးရှောင်လာကြတဲ့ကားဆက်တစီကိုစစ်ကောင်စီစစ်ဆေးဂိတ်တွေကဖမ်းဆီးထားတယ်လို့ဒီကနေ့အထိလည်းဖမ်းဆီးခံရသူတွေနဲ့အဆက်အသွယ်မရသေးတာကြောင့်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့လည်းဒေတာကန်တွေကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကမောင်နှုံနဲ့ကွာမြို့နယ်တွေမှာလည်းစစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။မောင်နှုံမြို့နယ်မှာဆိုရင်လည်းစစ်ကောင်စီဘက်ကလေကြောင်းကနေအပြန်အလှန်ခုခံတိုက်ခိုက်နေတယ်လို့ကွာမြို့နယ်မှာလည်းအင်အားတိုးချဲ့တာတွေကိုလှုပ်ဆောင်နေတယ်လို့စစ်ရေးစောင့်ကြည့်သူတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့ AA နှစ်ဖက်စလုံးကတစုံတရာတည်င်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဘက်မှာဒီကချင်ပူပေါင်းတပ်တွေနယ်မြေသိမ်းပိုက်နေတဲ့အခြေအနေကိုပြောပြမှာပါ။တရုတ်မြန်မာနယ်ဆက်ကုန်သည်ရေးအတွက်အရေးပါတဲ့ကချင်ပြည်နယ်ကမ်ပိုက်တီမြို့အနီးနယ်ကြားဆောင်တပ်ရေးအမှတ်13333ကိုပူပေါင်းတက်တွေနဲ့အတူမနေ့နှောင်းပိုင်းကပဲတင်းယူလိုက်ကြောင်း KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်ပြီးခဲ့တဲ့သတင်းဘက်ကနေ जा ဆောင်တန်ရေးအမှတ်13332နဲ့ပန်းဝါမြို့ကပါကချင်ပူပေါင်းတက်တွေကတင်းယူနိုင်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်က KIA ဌာနချုပ်လိုက်စာဘက်ကိုလေကြောင်းကနေတိုက်ခိုက်နေပါရယ်ကချင်ပြည်နယ်စီရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုစီသူကပြောပြမှာပါရှင်
KIA နဲ့ပူပေါင်းတပ်တွေဟာအော်တိုဝါလာ16ရက်နေ့ကစတင်ပြီးတော့ကချင်ပြည်နယ်ကမ်ပိုက်တီဒေသကတရုတ်မြန်မာနယ်စပ်ကုန်သည်အတွက်အရေးပါတဲ့ကမ်ပိုက်တီမြို့အနီးကနေကြားဆောင်တပ်အမှတ်13333ကိုထိုးစစ်ဆင်တိုက်ခိုက်နေခဲ့တာပေါ့အော်တိုဝါလာ22ရက်နေ့ညနေပိုင်းမှာတော့ကမ်ပိုက်တီနဲ့15မိုင်ခန့်အကွာစင်ကြံရွာမှာရှိတဲ့နေကြားဆောင်တပ်ရင်းအမှတ်13333တပ်ရင်းကိုတင်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံကြီးနော်ဘူးက VOA ကိုပြောပါတယ်
ကမ္ဘာကြီးဘက်ကတော့မင်းရညနေပိုင်း9နာရီဝန်းကျင်လောက်ပါအဲ့ဒီစင်ကြယ်ဆိုတဲ့နေကြောက်တိုက်ရင်တပေါင်းနမတုံးပေါ့နော်အဲ့ဒါအင်းလိုက်တာရှိပါလေအဲ့ဘက်မှာတော့အခုလဲစီရဲချင်းကတော့ဤမတယ်လို့ပြောမှာပေါ့မင်းရဘက်အသက်ခွေးတွေရှိတယ်နောက်သက္ကစခန့်တယ်လဲကြံသေးတယ်ဆိုတော့သက်ခွေးတော့ရှိတယ်လို့ကျွန်တော်ရှင်းပါတယ်
KIA ကဒီလအော်တိုဘာလ16ရက်နေ့ကပန်ဝါမြို့နယ်ဆယ်မိုင်အကွာကနေကြားဆောင်တရင်အမှတ်13332ကိုတင်းယူခဲ့တယ်လို့အော်တိုဘာလ18ရက်နေ့မှာတော့ပန်ဝါမြို့ကိုတင်းယူခဲ့ပါတယ်။လောရစံမှာတော့ပန်ဝါမြို့မှာနေမီရှင်းလေးနဲ့ပြည်သူတွေအတွက်လုံခြုံရေးအစီအမံတွေကိုဆောင်ရွက်နေကြောင်းဘုံမကြီးနော်ဘူးကပြောပါတယ်။ပန်ဝါမြို့ဘက်တိုက်ပွဲပြင်းထန်ချိန်18ရက်နေ့မှာတော့တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်တင့်ရွှီကျွန်းက KIA ဥဒုက္ကဋ္ဌဗိုလ်ချုပ်ကြီးဂမ်ရှောင်းကိုခေါ်ယူတွေ့ဆုံပြီးတော့ထိုးစစ်စင်တာတွေရပ်တန့်ဖို့တောင်းဆိုကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်နိုင်ငံကအာရှအေးအထူးကိုယ်စားလှယ်က KIA ဥဒုက္ကဋ္ဌကိုခေါ်ပြီးတော့တွေ့ဆုံပြီးတော့ထင်းထင်းသိမ်းသိမ်းဆောင်ရွက်စေခြင်းကြောင်းတိုက်တွန်းပြောခဲ့တယ်လို့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အားတိုင်းလူပေါ့အဲ့ဒီတရုတ်တွေဆက်ပါသစ်စင်ရင်ဒီမလုပ်ဘူးပေါ့နော်။အဲတင်းအချမ်းရဲကိုဦးစားပေးဖို့ပြောတာတော့ရှိပါတယ်။အဲ့ဒီပေါင်းကအဲဒီရောလုံးမှလည်းတဲ့ပွဲမဖြစ်အောင်တော့တင်းတင်းလေးလုပ်ပါဆိုတာဟာဒီရှိတာပေါ့ဒါအမေရန်ပြောနေတဲ့ဟာဖြစ်ပါတယ်အာပြောမဆိုလို့ရှိရင်နေစပ်ပြဿနာတွေကိုတော့တို့မပေါ်သေးချင်တာပေါ့အဲစပ်ပြဿနာဆိုတာဖြစ်ချောင်းဒီကအစအမီမီပေါ့အဲဒီလိုတို့ကဥယျာဉ်တွေဖြစ်ခဲ့ပြီးမှဒုက္ခရောက်တာမျိုးတွေကိုတို့ကတော့မဖြစ်သေးချင်လို့အဲ့လိုမျိုးတွေပြောတာတော့ရှိတယ်ဟုတ်ကဲ့
KIA ကပန်ဝါမြို့ကိုတင်းယူပြီးနောက်19ရက်နေ့မနက်အစောပိုင်းမှာတော့စစ်ကောင်စီဘက်က KIA ဌာနချုပ်လိုင်ဇာကိုလေကြောင်းကဘုံဆယ်လုံးခန့်ကျဲချခဲ့ရမှာလမိုင်းရန်ကျေးွာကအရက်သား2ဦးသေဆုံးခဲ့ပါတယ်။ယမန်နေ့တနင်္လာနေ့ညပိုင်းကလည်းစစ်ကောင်စီလေရင်ပြန်ဝဲခဲ့တာရှိခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်။ရှစ်နာရီဝန်းကျင်လောက်မှာလေရင်ဝိုင်ခဲလာမတည်ဘူးဟိုတောင်ဘက်ကလည်းမြောက်ဘက်ကိုတော်တယ်0ချရတယ်ခဏ။ဘုံကျဲတော့မရှိဘူးလေကြောင်းနဲ့ဘုံကျဲတာမရှိဘူးကွနဲ့
စစ်ကောင်စီလေရင်ပြန်တန်းလာချိန်မှာတရုတ်နိုင်ငံဘက်ကလည်းနေဆက်လုံခြုံရေးအတွက်အချက်ပြပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ပြောပါတယ်။အခုခါမှာတော့လိုင်ဇာပန်ဝါကမ်ပိုက်တီနဲ့မိုင်းဂျာယန်ဒေသဘက်ကတရုတ်မြန်မာနယ်စပ်ဂိတ်တွေကိုပိတ်လိုက်ကြောင်းလည်းလိုင်ဇာရှိကချင်ဒေသခံတူကပြောပါတယ်။
အဲ့ဒီမှာစစ်ဆောင်နေဝေမခံဘူးအဲ့လိုကြားတယ်ဒီတော့မအဲ့ဟိုနေဆက်ကြီးတကုန်ပိတ်ထားလိုက်စားပဲတကူကြီးပိတ်ထားတော့ဘယ်ပေါင်ဝသိမ့်တဲ့ညနေပိတ်ကြရောလိုက်စားကြတော့တရုတ်ပြည်ပဲကြောနာပေါင်တဲ့လိုက်စားပေါ့အဲ့ရေစီမားနဲ့ဒီလိုင်စင်ရေတင်းခါရှန်ကိတ်ကိုတုံးကိတ်အဲ့စာမားတို့တုံးနေတာထုတ်တော့ပေါ့တော့ဆက်ကူပိတ်ထားလိုက်စားလည်းပိတ်တယ်တောင်ပိုက်ဒီပေါင်ဝပိတ်ရောပေါ့
KIA ဘူပေါင်းတက်တွေဟာစက်တင်ဘာလ29ရက်နေ့ကကချင်ပြည်နယ်ရှေ့ပိုင်းကခြိပွေနဲ့ဆော့လော်မြို့နယ်တွေကိုစတင်ထိုးစစ်ဆင်ခဲ့ပြီးတော့စက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီပွေနဲ့ဆော့လော်မျိုးတွေကိုတင်းယူခဲ့ပါတယ်။ကချင်ထူးဒေသတစ်မှာဥစကုံတရင်ဥဆောင်တဲ့နေချားဆောင်တရင်3ရင်းရှိတဲ့အနက်လောလောဆယ်မှာတော့ဖီမော်ဒေသဘက်ကတရင်အမှတ်13331တခုသာကျန်ရှိနေတာဖြစ်ပါတယ်။လက်ရှိကရင်ကတင်းယူထားတဲ့ပန်ဝါဒေသဟာမြေရှားတပ်ထုထွက်ရှိရာဒေသဖြစ်တယ်လို့ကမ်ပိုက်တီကတော့နေဆက်ကုံတွေစခန်းဖြစ်တာကြောင့်စီးပွားရေးအချက်အချာကျတဲ့ဒေသတွေလည်းဖြစ်ပါတယ်။ကချင်နေချားဆောင်တပ်စခန်းတွေတင်းယူခံရတဲ့ကချင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုစီတူပါရှင်ကျမတို့အင်္ဂါညချမ်းထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံစီစဉ်ကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နာဆင်တိရှိနိုင်ပါရဲ့ရှင်အခုလိုကျမတို့ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့ဒီနောက်ဆုံးအခြေအနေကိုကြားပြရပြီးတဲ့နောက်မှာတော့ကီနီဘက်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းဆက်ပြီးကြည့်ကြရအောင်ပါရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းအဆက်မှာကီအန်ဒီပူပေါင်းတက်နဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံအများစုတင်းရှောင်နေကြရတယ်လို့ကီအန်ဒီလူခွင့်ရေးအဖွဲ့ကပြောပါရယ်ကီအန်ဒီဒေသမှာစစ်ကောင်စီတက်ကနည်းမြေပြန်ပြီးတော့စိုးမိုးနိုင်ရင်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါရယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုတော့မတ်မြသစင်အောင်ကပြောပြမှာပါရှင
်ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းနယ်စပ်စောင်းပြောင်းကြီးရွာနောင်ဝိုင်းကြီးရွာနေဝန်းကျင်မှာကီအန်ဒီပူပေါင်းတက်နဲ့စစ်ကောင်စီတို့ကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။နေမီပြင်လင်စိုးမိုးနိုင်ရေးစစ်ကောင်စီတပ်တွေအင်အားဖြည့်တင်ထိုးစစ်ဆင်လှုပ်ရှားမှုကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်နေတာအခုဆိုရင်3လတန်တိုင်းရှိပြီလို့ကီအန်ဒီလူခွင့်ရေးတီထောင်သူကိုပညာ VOA ကိုပြောပါရယ်
။ခုချိန်ထိတက်ပွဲကတော့ဆက်ရှိနေတော့3လထဲဝင်သွားပြီပေါ့နော်။စင်အားကန်တော့စစ်ကောင်စီကနေတော့ဟိုစစ်တိုက်ပေါ်တော့ထိုးလာတော့ပေါ့နော်။တော်တော်တော်လာကနေရင်3ရင်းနဲ့ကိုဒီဖဲပင်လောင်းအစကနေဒီဖဲဒီနော်ဝကနေသင်းပေါ်နော်အဖဲကောမြို့ပေါ်တော်နေဖို့အတွက်အတူတူကြိုးစားနေတယ်ဆိုတော့ကျွန်တော်တည်ရလို့ရတယ
်အခုတိုက်ပွဲဖြစ်ပွားနေတဲ့နေရာတဝိုက်မှာဆက်သွေးရေးလိုင်းအခက်ခဲကြောင်းရွာသူရွာသားတွေကို VOA အနေနဲ့ဆက်သွေးနိုင်မှုခက်ခဲနေပါတယ်ဒေသအခြေအနေကိုသိတဲ့ကီနီလူခွေတီထောင်သူကိုပညာကအပြန်အလှန်ထိုးစစ်ဆင်နေတဲ့တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကဒေသခံတွေအိုးရင်စွန့်ခွာဘေးလွရကိုတင်းရှောင်နေကြတယ်လို့တချို့ကကြေးရွာတွေမှာလူတွေရှိသေးတယ်လို့အခုလိုပြောပါရယ
်ဒီလိုလူထုတွေကတော့အများစုကတော့မရှိတော့ဘူးเนาะတချို့ညာမှာတော့ရှိပါသေးတယ်ဒါပေမဲ့ဟိုဘာလို့လာလို့ရအောင်တချို့ကလည်းစစ်စင်ထားပြရတာရှိပါတယ်ဟုတ်အခြေခံဖြစ်တော့တိုက်ပွဲဆက်ပြင်းထားနေတယ်စကားစီစကြောင်းနဲ့ပို့ထိုးလာတယ်ဆိုတော့ဟုတ်ပါတယ်ခင်ကျွန်တော်ကီနီဝင်ပေါလဲဖြစ်တော့ဟိုမစကနာသူထိုးလိုက်သူထိုးစစ်စလိုက်ကိုထိုးစစ်စလိုက်ကျွန်တော်အခုလောစေကတော့အရင်တော့တော့ညင်တော့အခု3လထဲဝင်သွားပြီပေါ့နော်စကားစီကအဲ့ဒီဖေကွန်မြူနတီကိုစင်ရပြန်တော့မှတိုးချက်ဖို့အတွက်လုပ်နေတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်လို့
အခုတိုက်ပွဲပြင်းထန်နေတဲ့နေရာဟာရှမ်းကယားနယ်စပ်ဖြစ်ပြီးပင်လောင်းမြို့နယ်လမ်းကြောင်းကနေဖဲခုံမြို့ပေါ်ကိုစစ်ကောင်စီတပ်ကအင်အားဖြည့်တင်းရင်ကရင်ပြည်နယ်တွေဝင်ရောက်နိုင်ဖို့ကြိုးစားနေတာလို့သိရပါတယ်စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်မှုကြောင့်စောင်းပြောင်းဒေသမှာမကြာခဏကြိုးကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းကရင်မျိုးသားများကာကွယ်တဲ့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစုကအောက်တိုဘာလဒုတိယအပတ်မှာ VOA ကိုပြောထားပါတယ်
ပင်လောင်းမြို့နယ်ဆောင်းပြောင်းဖက်ကနေပေါ့နော်ဒီဖက်ကုံမြို့နယ်ဖက်ကုံစစ်ကောင်စီဖက်ကစက်တင်ဘာလနောက်ဆန်ပိုင်းလောက်ကလည်းစစ်ကြောင်းထိုးနေတယ်ပေါ့နော်အကြေရဟိုတိုက်ပွဲဖြစ်နေတယ်ပေါ့နော်ဟိုတိုက်ပွဲကြိုးကြားဖြစ်တယ်ပေါ့နော်အကြေကဖြစ်နေပါတယ်ဟုတ
်ရှမ်းပြည်တောင်ပိုင်းဖက်ကုံပင်လောင်းမြို့နယ်ဘက်ကိုစစ်ကောင်စီတက်နေတူပအုပ်ပြည်သူစစ်ပီးရဲတို့အဖွဲ့တွေပူးပေါင်းပြီးမကြာခဏစစ်ကြောင်းထိုးလို့ရှိတယ်လို့လူညုံရေးအရာနာမည်မဖော်လို့တဲ့ဒေသခံတွေက VOA ကိုပြောပါတယ်လက်တလောဖေခုံပင်လောင်းတက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်
မမြသစင်အောင်ပါရှင်အခုတော့ဆိုက်ကလုန်းမုန်တိုင်းတိုက်နိုင်ခြင်းအခြေအနေကိုပြောပြမှာပါဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဒီကနေ့ဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းကပိုပြီးတော့အားကောင်းလာနေပြီးတော့ဒီ12နာရီအတွင်းမှာမုန်တိုင်းရဲ့ဖြစ်အဝါရောင်အဆင့်ကနေအားကောင်းလာပြီးဆိုက်ကလုန်းမုန်တိုင်းအသွင်ပြောင်းတိုက်ခိုက်လာနိုင်တဲ့အတွက်အထူးသတိထားကြဖို့ဒီမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတတိပေးနှိုးဆော်ထားပါတယ်ဒီအကြောင်းကိုတော့မဆုမွန်ကပြောပြမှာပါရှင
်ဒီရပိုင်းအတွင်း나이ပိုင်းမှာပဲမုန်တိုင်းငယ်ကနေပြီးတော့ဆိုင်ကလုန်းမုန်တိုင်းအတွင်ပြောင်းပြီးတော့ပြင်းပြင်းထန်ထန်မုန်တိုင်းတိုက်ခတ်လာနိုင်တဲ့အတွက်အထူးသတိထားကြဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမုန်တိုင်းလမ်းကြောင်းအတိုင်းအချိန်နဲ့တပြေးညီဇက်တိုက်မိုးလေဝသသတိပေးချက်တွေကိုထုတ်ပြန်နေတာဖြစ်ပါတယ်။လေပြင်းတိုက်ခိုက်တာ၊မိုးထစ်ချုံရွာတာ၊မိုးကြိုးပစ်တာ၊လျှက်စီးလက်တာ၊မိုးသီးကြွေတာတွေအပြင်ရုတ်တရက်ရေကြီးပြီးတော့မြေပြိုတာစတဲ့နောက်ဆက်တွဲသဘာဝဘေးအနေတွေကိုအထူးသတိထားကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကနေအခုလိုသတိပေးထားပါတယ်။
နောက်သိမကြံကြီးဒီအနေရောင်နောက်မုန်တိုင်းတွေပါနေဖြစ်နိုင်နေဆိုတော့သူ့ရဲ့အရှိန်ရောက်ရန်ကုန်ကတော့ရန်ကုန်တစ်ခုရန်ကုန်ကဒီဘက်အောက်ပိုင်းတစ်ခုလုံးပေါ့ဘိုးရီကတော့နောက်နေရ3ရက်လောက်တော့ရွာနေပေါ့နော်အဲတော့မုန်တိုင်းကတော့မာဒီဘက်ကတော့ဟိုဝင်မဲ့လာလာတော့ရှိတယ်ဒီနေရာကတင်အားတက်ဆိုတော့သူ့အရှိန်ကရှိနေတဲ့ဆက်ရတော့မြန်မာနိုင်ငံအနောက်ချမ်းနေတယ်အဲ့ဒီနေရာတွေတော့မိုးများနိုင်တယ်နော်။နောက်မြေဝကျင်းရောကြံပုံပေါ့နော်။မိုးများပြီးတောင်ကြရေးဒီစင်းလို့ခဏရေကျော်တာလေးဝဲတာလေးဆိုတတိထားမယ်နော်။မမီးကြီးတဲ့အဲ့ဒါပကူးလို့တောင်လို့တော့အဲ့လောက်လေအဲ့ဘက်မှာတော့မိုးကပြင်းများဖို့မရှိဘူး။ရှင်းနေတာဒီမြေဝကျင်းပေါ့။မြေဝကျင်းလို့ရံပေါ့ပေါ့။ဒါပဲနောက်ကျစခိုင်းကျေတော့လာရည်ပေါ့။ဒါကြောင့်မြေမြေချောင်းချောင်းအဓိကတော့မြေကြီးတာတဲ့ချောင်းရည်ကြီးတာတွေကပုံသတိထားမှာပေါ့
။ဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်ထပ်3ရက်အတွင်းမှာမိုးကြီးနိုင်ပြီးတော့လေပြင်းတိုက်ခတ်နိုင်တယ်လို့နောက်12နာရီအတွင်းမှာပဲမုန်တိုင်းငယ်အဖြစ်ကနေဆိုက်ကလုန်းမုန်တိုင်းအဖြစ်တိုက်ခိုက်နိုင်ခြင်းရှိတဲ့အကြောင်းမိုးစလကသတိပေးထားတာပါ။မနေ့အောက်တိုဘာလ22ရက်နေ့ညနေခင်းကရွှေပြည်သာမြို့နယ်ဘက်ကရက်ွက်တွေမှာတော့ရေအနှဲငယ်တက်နေတာကနေတညလုံးမိုးတီးတီးထန်ထန်ရွာသွန်းတဲ့အတွက်ဒီကနေ့မနေ့ပိုင်းကနေစလို့ရွှေပြည်သာကုန်းမြင့်ပိုင်းရက်ွက်တွေမှာတော့ဒူးစင်မြုပ်တဲ့အထိရေတွေတက်လာနေတယ်လို့ဒေသခံတဦးက VOE ကိုပြောပြပါဗျ
။မနေ့လည်းကြာမိုးတက်ရွာပြီးတော့အကုန်လုံးရေတွေကတိတ်နေတဲ့ဝန်းကိုတိတ်နေတော့၄၅၀ချိန်ကျော်လောက်ပေါ့နော်ဟိုဟာပေါ့ကျွန်တော်တို့အပိုင်းကျွန်တော်တို့နေလမ်းတကူ၄၅၀ရင်တော့ရေတွေကဝင်ကုန်ပြီးတော့ရေကတက်လာအောင်ကျန်တဲ့နေရာတွေနေကြည့်တော့ကျန်တဲ့နေရာတွေကရေကမနေ့ကအစိုးရတွေကရေတက်တာများနေပြီကျန်တဲ့နေရာတွေမှာတော့ပိုတက်တယ်ပေါ့နော်ကျွန်တော်တို့နေတဲ့နေရာတွေပေါ့ကျွန်တော်တို့နေတဲ့နေရာတွေဆိုရင်တော့ရေကခြံလေးရောအိမ်လေးရောအကုန်ဝင်လို့ထားထားတဲ့မျိုးဆိုရင်အိမ်မျိုးဆိုင်ကန်းတွေရောလမ်းမမှာဆိုင်ကန်းတွေရောဆိုရင်အိမ်ကြီးက30 50လောက်ကအလဲဆုံးပဲပါမာတန်းလမ်းတွေဒီမှာအကုန်ရှိဖြစ်လမ်းလျှောက်တာနဲ့သူကဟိုဟိုလောက်ရှိတယ်တစ်ခေါက်ဒီလောက်ကိုလမ်းလျှောက်ပါလေအဲ့ဒီလမ်းနေမှာလေရှိတယ်ကအဲ့လား
ပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းယာကီရဲ့ဒဏ်ကြောင့်လည်းရန်ကုန်မြို့မှာမြို့နယ်တချို့ရေကြီးခဲ့ပါတယ်အခုတစ်ခေါက်ရေကြီးတာကတော့ယာကီဆိုက်ကလုန်းတိုက်ခိုက်တုန်းကရေကြီးတာထက်ပိုပြီးဆိုးွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လက်တော်တော်မှာညာလုံးပေါက်မိုးများတဲ့အတွက်ရန်ကုန်မြို့နယ်စင်ချေဘုံရက်ွက်မြေနေမိုင်းရက်ွက်တွေထဲမှာရေတွေဝင်လာတဲ့အတွက်အရေးပေါ်ရွှေ့ပြောင်းနိုင်ရေးမြန်မာနိုင်ငံမိသက်တပ်ဖွဲ့နဲ့မြို့နယ်အလိုက်ကူညီကယ်ဆယ်ရေးအဖွဲ့တွေကကူညီပေးနေကြရတာရှိပါတယ်မုန်တိုင်းငယ်ကနေဆိုက်ကလုန်းမုန်တိုင်းတိုက်ခတ်တဲ့အထိလေပြင်းထန်နိုင်တာကြောင့်မြမကန်ယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်းတွေကျရောက်ပြီးတော့လှိုင်းကြည့်နိုင်တယ်လို့ဒီလိုမိုးတက်လေပြင်းကျတဲ့အချိန်မှာလှိုင်းကအမြင့်ပေတော်တော်များများတက်နိုင်တာမို့လို့အထူးသတိပြုဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတတိယပတ်ထဲမှာတော့ကချင်ပြည်နယ်မြစ်ကြီးနားဗမော့ရွှေကူကတာဘက်မှာမြစ်ရေချိန်တွေမြင့်တက်လာနိုင်တယ်လို့ချင်းတွင်းဟုံမလင်းဖောင်းပြင်မော်လိုက်ဘက်မှာလည်းလက်ရှိရေအမှတ်ထက်ကိုပိုပြီးမြင့်တက်လာနေပါတယ်။မြန်မာနိုင်ငံအနှံ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတော့မုန်တိုင်းတိုက်ခတ်မှုဒဏ်ကြောင့်လာမယ့်အောက်တိုဘာလ25ရက်လောက်နေ့အထိမိုးတီးထန်နိုင်တယ်ဆိုတာကိုမိုးစလကအထူးသတိပေးချက်တွေဇက်တိုက်ထုတ်ပြန်နေပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA radio ညပိုင်းအစီအစဉ်ကို radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio Season ကို ည 9:00 နာရီကနေ 10:00 နာရီထိ Line Dometer 32 kHz 9303ညနဲ့9383ည Line Dometer 51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နားထောင်မယ်ဆိုရင်ည 10:00 နာရီကနေ 17:00 နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။ကျမတို့ VOA မြန်မာပိုင်းကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုဆက်လက်ပြီးတော့ကျမတို့ဒုတိယပိုင်းအဖက်ဆင်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုကျမတို့ဒီထုတ်လွှင့်မဲ့အဖက်ဆင်ကဏ္ဍတွေထဲမှာမြေကြီးဩဇာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားဆရာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမအဆုံးတော့မြေကြီးဩဇာအစီအစဉ်မှာတော့ဒီတစ်ပတ်အမေရိကန်ပြည်ထောင်စုမှာဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချကြတဲ့မြန်မာနိုင်ငံသားတွေတဲမှာအများစုကတော့ဒီမိမိအိမ်ခြံထဲမှာပဲတပိုင်တနိုင်စိုက်ပျိုးရောင်းချပြီးတော့တစ်ဖက်တစ်လမ်းကဝင်ငွေရှာနေကြပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်ကမြန်မာတအုပ်ကတော့ဧကအလိုက်ညင်ငှားရမ်းပြီးတော့စီးပွားဖြစ်စိုက်ပျိုးနေတဲ့နေရာမှာအောင်မြင်မှုတွေရှိနေပါတယ်။ဒီအကြောင်းကိုကိုခင်မောင်စိုးမင်းကဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဖရက်စနိုမြို့မှာနေထိုင်တဲ့လူလက်ပန်းအရွယ်ကိုဇော်ဟာဆိုရင်သူ့မြို့အရှိဘက်16မိုင်အကွာလောက်မှာမြေ3အေကာလောက်ငှားရမ်းပြီးဟင်းသီးဟင်းရွက်တွေစိုက်ပျိုးရောင်းချနေတာအောင်မြင်မှုတွေရရှိနေပါတယ်။ချမောင်ကမွန်းချင်းကျဲဟင်းကားဒီခဝဲအပါအဝင်အဓိကမြန်မာနဲ့အာရှသားတွေအများဆုံးစားသုံးကြတဲ့ဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးရောင်းချတာဖြစ်ပါတယ်။သူအနေနဲ့အဲ့ဒီလိုဟင်းသီးဟင်းရွက်စိုက်ပျိုးရေးလုပ်ကင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ကျွန်တော်ဒီအမေရိကရောက်တော့ဟိုမှာအိုက်ဒါဟိုကအိုက်ဒါဟိုကနေလာပြီးတော့မီနီဆိုတာမှာကျွန်တော်ဆောင်းနေတော့နေလိုက်ရတယ်။ဆောင်းနေနေပြီးတော့မှအဲ့ဒီကတခါဒီဘက်ကိုဒီကယ်လီဖိုးနီးယားပြန်တောင်းလာတော့ဗောနော်။အဓိကတော့ဒီမှာအဲ့ဒီစိုက်ပျိုးလုပ်မယ်ဒီရွေချက်နဲ့ပေါ့ကယ်လီဖိုးနီးယားရာသီဥတုကနှင်းမကြောက်ဆိုတော့ဒါတပင်းနဲ့စိုက်လို့အဆင်ပြေတယ်ဗောနော်။အဲ့ဒါလည်းကျွန်တော်ဒီဆုံးဖြတ်ချပြီးဒီဘက်ပြောင်းလာတာ။ကျွန်တော်ကအခုလို့2022ရှစ်လာမယ်ဆလာဆိုအခုမှဟိုပဲရှိသေးတယ်2နှစ်ပေါ့2နှစ်တော့တတ်သွားရှိသေးတယ်ကျောင်းလာတော့ရောက်ချင်းမှာဒီမြေရရှာတားခတ်တယ်မြေရဖို့မလွယ်ဘူးနောက်ပြီးတော့ကိုယ်နေရအစ်စ်ဆိုတဲ့အဲ့မှာဟိုစုံစမ်းခက်ခဲကိုယ်ကလည်းဒီမှာဘယ်မှမရှိဘူးဒီပြီးတော့ရှိရဲ့မြန်မာကလည်းဂျာတွေလုတဲ့လူကမရှိဆိုတော့နည်းနည်းတော့ခက်ခဲတာပေါ့လောက်ရတာဒီမှာအများဆုံးဖြစ်ဒီမှာလုတ်ကြတဲ့လူကအကုန်လုံးကဟိုလာအူနဲ့ဟိုမုန်းပေါ့နော်မုန်းလူလာအူနိုင်ငံတွေရပဲပေါ့အဲ့မုန်းလူသူတို့အဓိကပေါ့ကျန်တဲ့ဟိုကမ္ဘောဒီးယားနည်းနည်းပေါ့ရှိတယ်နောက်တစ်ခါအိုင်းဘာနည်းတော့ဒါနည်းနည်းပေါ့ပေးနေရနော်အများဆုံးကအများစုကတော့လာအောင်နဲ့မုံပေါ့နော်အဲ့မြန်မာကတော့ဒီကယ်လီဖိုးနီးယားမှာကျွန်တော်တယောက်တစ်ဖက်ပဲပြောမှာလို့လို့ရှိမှာဒီစိုက်ပျိုးရေးလုပ်တဲ့သူက
တကယ်တော့ကိုစောအနေနဲ့စိုက်ပျိုးရေးကိုဝါသနာပါပြီမဲ့လေမြန်မာနိုင်ငံမှာနေခဲ့စဉ်ကမိမိနေအိမ်မှာတပိုင်းတနိုင်စိုက်ပျိုးခဲ့ဘူးတာနဲ့မြို့ပြင်ကစိုက်ခင်းတွေကိုတွားရောက်လေးလာဘူးတာလောက်ပဲအတွေ့အကြုံရှိပါတယ်ဒါပေမဲ့ဝါသနာပါတဲ့စိုက်ပျိုးရေးကိုအမေရိကန်ပြည်ထောင်စုမှာအကောင်အထည်ဖော်ဖို့စတင်လိုက်တဲ့ပထမနှစ်မှာဆိုရင်တစ်ကနေစတင်ရတဲ့အတွေ့အကုန်ကြတွေကမသေးပါဘူးအဲ့ဒီလိုစလုပ်တဲ့နှစ်မှာအကုန်ကြတွေများတာကြောင့်အရင်လောက်ပဲပြန်ရပေမဲ့နောက်နှစ်မှာတော့အကျိုးမြတ်တွေကိုခံစားနေရပါပြီ
ဒါဝါသနာပါတော့ငယ်ငယ်လေးကဝါသနာပါတာမြန်မာပြည်ကတော့ဝါသနာပါတာပဲဒီကျွန်တော်ကမြောက်ကလာဆိုကျွန်တော်မြောက်ကလာဟိုကမြို့ဆုံးကစိုက်ပျိုးရက်ွက်ကြီးတစ်ခုရှိအကြီးပဲစိုက်ပျိုးကြီးပဲလို့ရတယ်ဒီမှာအဲဒီမှာကျွန်တော်အားရင်လိုက်လိုက်ကြည့်ရပါတော့တော့ကြည့်တာဝါသနာပါတော့လေးလာတော့ကျွန်တော်ရဲ့အိမ်မက်ကတော့အမေရိကန်ရောက်တဲ့နေရာမှာကျွန်တော်စိုက်ပျိုးလုပ်မယ်ကျွန်တော်ရဲ့ဒီနောက်ပိုင်းအချိန်တွေစိုက်ပျိုးလုပ်ပြီးတော့ကုန်ဆုံးကျင်တယ်ပေါ့နော်ဒါကျွန်တော်ဆုံးဖြတ်ထားတာခက်ခဲတော့အများကြီးပါတော့အကျယ်ကြီးမှာဒီလိုနှစ်ခုလို့ဒူးပေးပါတို့ဆက်လို့တဲ့ခါကျတော့ဒါတော်တော်အများကြီးခက်ခဲအများကြီးရှိတယ်ပေါ့နော်မြေငှားတဲ့လူလိုက်ရှာတာကျွန်တော်တို့ကအစိုးရချပေးပါရမရှိဘူးအဲ့လိုမျိုးကျွန်တော်အခုမြေကတောင်းရီကလောက်တယ်တောင်းရီကမှကျွန်တော်တနစ်မျိုးတစ်ထောင်ပေါ့နော်တအေးကအ တော့စိုက်ပျိုးစိတ်ကတော့ဥမာပြောမယ်ဆိုရင်တော့တေကောက်1000ပေါ့နော်နှစ်စာစားလို့ပြီတေကောက်1000ကတော့ပုံမှန်အဲ့လောက်စိုက်တော်တော်သုံးရတာပစ္စည်းတွေအဲ့ဒါကြောင့်လို့ဈေးကအဲ့လောက်ဖြစ်ပါပစ္စည်းတွေလည်းကြည့်တော့ဘာမှမဟုတ်ဘူးပဲအဲ့ဒီမှာဝယ်တာပိုက်ဝယ်ရမယ်ပလတ်စစ်ဝယ်ရမယ်တိုင်ဝယ်ရမယ်တိုင်ပြီးနေကကျိုးထပ်ဝယ်ရမယ်ပြီးပိုက်တွေထပ်ဝယ်ရတယ်ပြီးအဲ့မှာတစ်စစ်စစ်ထဲမှာလောက်ခါတွေကသူ့မှာလို့သွားတာအဲ့ဒါကြည့်တော့ဘာမှမဟုတ်တာအလုံးလည်းပေါင်းလုံးပေါင်းလို့အဲ့လောက်ဖြစ်သွားတာပဲပစံဆမ်းမြေဆိုင်ပဲပြီးခဲ့တဲ့နှစ်ကတော့ပြောမှဆိုရင်တော့အရင်လောက်ပဲပေါ့နော်အခုဒီနှစ်ကတော့နည်းနည်းတော့ထွက်လာတော့နော်မနှစ်ကထဲတော့ဆန်နည်းနည်းတော့ဖြစ်လာတယ်တချို့တွေဆိုတော့ဒီဇပလင်တွေဆက်လိုက်တာဇပလင်ငါးရက်ကတော့ဆိုက်ပြီးတော့အိမ်ဒီဘာတန်တန်လေးဝယ်သွားလူတွေဒါရှိဘူးတော့လို့ပေါ့နော်
ဟင်းဒီဟိဘဲစိုက်ခင်းတွေကထွက်ရှိတဲ့အသီးနှံအရွက်တွေကိုကုံစုံဆိုင်တွေမှာပေါက်ဈေးနဲ့သွင်းရတယ်လို့ဖာမာမတ်ကဲလို့ခေါ်တဲ့စိုက်ပျိုးရေးသမားတွေရက်ွက်အလှကျနေစဉ်ရောင်းချတဲ့ဈေးတွေမှာလည်းသွားရောင်းလို့ရတဲ့အတွက်ဈေးကွက်ကတော့ခိုင်မာနေပါတယ်။
အဲဒီကျွန်တော်ကတော့တခုကျွန်တော်ကအားသာလာမြန်မာပြည်သက်ကရှိတဲ့အတွက်အဲ့မှာကျွန်တော်ပို့ပြီးတော့ရောင်းရတယ်ပေါ့နော်အဲ့ရတခုကျွန်တော်ပို့အားသာပို့မလို့ပြောရင်ကယ်လီဖိုးနီးယားဒီကြောမှာပဲကျွန်တော်မြန်မာလူမျိုးတွေကိုပဲဒီအသီးရွက်တွေကိုလောက်အောင်မပေးနိုင်ဘူး။အဲ့တော့ကျွန်တော်အဲ့ဒီဟာတွေကိုပေးနိုင်ဖို့အတွက်တော့အဓိကထားပြီးတော့စိုက်မှာနော်။မြန်မာတွေတော့အဓိကတော့ချမောင်ရဲ့နောက်တစ်မျိုးကဂွေးတော့ရွက်တို့၊စောက်ရွက်တို့ပါလို့ပေါ့နော်။အဲဒီဟာတွေကမွန်းကျင်တို့ပါလို့။ဒါလည်းဂွေးတော့ကလည်းဟိုစိုက်တော့စိုက်ထားတာတိတ်ပြီးတော့အများကြီးတော့မရသေးရတော့ရနေတယ်ပေါ့။ကမွန်းကျင်တို့ပဲစောက်စိုက်တာဆိုတော့တိတ်မရဘူး။အဲ့တော့အဲ့ဒီဟာတွေကိုမြန်မာ community ကိုလုံလုံလောက်ပေးနိုင်ဖို့အတွက်ထပ်ပြီးတော့ချဲ့စိုက်ရမယ်။ဒီလာမယ့်နှစ်တွေမှာတော့ပို့ပြီးတော့ထည့်ပြီးတော့ချက်ဆိုင်နိုင်မရှိဘူး။ချမ်းငှားထားတာကိုပိုင်ချမ်းမဟုတ်ဘူးနော်။ကိုပိုင်အပိုင်နဲ့ဆိုရင်တော့ကျွန်တော်ပို့ပြီးတော့ထက်ချက်ပြီးတော့ဆိုင်နိုင်လို့မျှော်လင့်ပါတယ်။ဘာလို့ကိုမြန်မာတွေစားတဲ့ဥစ္စာပေါ့နော်။အဲ့ဒါကိုအဓိကပို့ဆိုင်ဖို့မရဘူး
။သူ့ဆိုင်ကင်းထွက်အသီးနှံတွေကိုကယ်လီဖိုးနီးယားအပါဝင်နိုင်ငံအနှံ့မှာရှိကြတဲ့မြန်မာစားသုံးသူတွေကအင်တာနက်အွန်လိုင်းကမှာယူကြတဲ့အတွက်စားရိုက်ကနေဒယ်လီဗာရီနဲ့အဆက်မပြတ်ပို့ပေးနေရပါတယ်။ဒါအပြင်စိုက်ခင်းကိုကိုယ်တိုင်ကိုကြလာရောက်ဝယ်ယူကြတဲ့မြန်မာတွေကလည်းနေ့စဉ်အချိန်ပြည့်ရှိနေပါတယ်။တချို့ဆိုရင်ပျော်ဝဲစားထွက်တယ်လို့ထမင်းဟင်းတွေယူလာကြပြီးသူ့ခြံထဲမှာလာရောက်စားတော့ကြပြီးအပြန်မှာဟင်းသီးဟင်းရွက်တွေကိုဝယ်ယူသွားကြပါတယ်။စားသုံးသူတွေကအဲ့ဒီလူတွေလာကြရင်သူတို့ရဲ့သဘောထားကိုပါ VOA ကိုအခုလိုပြောပြပါတယ်။ဒီမောင်းလေးကြအောင
်ဘယ်လိုရောက်လ
ဲ။အဲ့ကောင်ကတော့ဒေါ်သုံးချက်ပဲနေကြောင်းလား
။ဒေါ်က
ောင်ဒေါ်သုံးချက်ပဲရောက်။
ချင်းသားဒီနည်းနည်းတို့ဘာလို့နည်းနည်းပါပ
ဲ။ချင်းသားစီမှာရှိအခုရ။ဟုတ်လ
ား။ဘယ်လိုရောင်းတာကကြာ
။အာချင်းသားစီကဟောပဲရှိပါလေ။တပေါင်းကတကြက်လောက်ပဲ။ကြည့်ရလက်နဲ့ပဲသူဆွဲဖြုတ်သွားပြီ။
ချင်းသားလေးလည်းနည်းနည်းဖောင်းတော့အိမ်ပဲ။ဟုတ်ကဲ့ဗမာပြည်ပြန်ရောက်လာတဲ့အတိုင်းပါပဲရှင်။ကျမဒီအမေရိကရောက်တဲ့နှစ်40ရှိပါပြီ။ကိုဗမာပြည်ရောက်နေတဲ့အတိုင်းပါပဲ။ပြောတယ်ကျမချမ်းကျဲပြောတယ်။ကျမအဲလီမနေတာပါ။အေးရောက်တဲ့နေ့ချင်းသားစီကြော်မဲကျေမကြောက်ဘူးတော့ကြာတာမကြောက်ဘူးတော့ရိုင်းရောကြဘယ်နဲ့အင်ကရှိတယ်
တုံးကရှိ
သူ Facebook မှာမြဲတွေ့နေတယ်အဲ့ search လုပ်ပြီးလိုက်လာတာသူ
ကိုဇော့အနေနဲ့စိုက်ပျိုးရေးလုပ်ရင်တစ်ဖက်တစ်လမ်းကစိုက်ပျိုးရေးသမားတွေရဲ့စီမင်းစည်းကမ်းတွေနီးဥပဒေတွေကိုလေ့လာရပါတယ်ဥပမာ Farmer Market ကရက်ွက်အလှကျစိုက်ပျိုးရေးသမားတွေကိုယ်တိုင်ရောင်းချတဲ့ဈေးမှာခွင့်ပြုချက်ရှိတဲ့အသီးနှံတွေကဘာတွေဖြစ်တယ်အဲနောက်တစ်ခါနေကျော်ရောင်းချခွင့်မရှိတဲ့အသီးနှံတွေကဘာတွေဆိုတာကိုလည်းသတိထားရပါတယ်။ဒါပေမဲ့ဗမာပြည်မှာလို့တော့စိုက်ပျိုးထွက်ရှိတဲ့အသီးနှံတွေကိုအမေရိကန်မှာဈေးနှိမ်ပြီးဝယ်ယူတာမျိုးမရှိပါဘူးလို့သူကပြောပါတယ်
။ဒီမှာကတော့လောကကိုင်းတော့အများကြီးတာတော့ဗောနော်မြန်မာပြည်ကစားတော့မြန်မာပြည်မှာကတော့အကုန်ခက်ခဲအမျိုးမျိုးပြီးတော့အသီးနှံထွက်တဲ့ကြာဈေးနှိမ်တာအဲ့ဒါတော်တော်ခက်တာမြန်မာပြည်ကကျွန်တော်ဒီမှာတော့အဲ့လိုမရှိဘူးပြီးတော့ဒီဖားမတွေကိုပြောမယ်ဆိုရင်ဒီအစိုးရကဟိုအဲ့လိုနှိမ်လို့တော့သူတို့ပြီးပြီးတော့ခွင့်မပြုဘူးနော်ဖားမတွေဆိုတော့နှိမ်တာတွေပါလုံးလို့မရဘူးနှိမ်နေပါညာဆိုရင်သူတို့တော်ပြီးတော့ပြောနေတော့သူအေးကြီးတယ်ဒါမှမဟုတ်ကြပါဘူးဒီမှာအဲ့လိုမျိုးမရှိဒီမှာဈေးခွက်ကကျွန်တော်တို့ကဒီမှာပေါက်ဈေးပဲနှိမ်နေပါညာမရှိဒီမှာတော့တပြေးညိထားဆိုအကုန်လုံးဝယ်တဲ့တိုင်ကဒီနေ့ဒီလောက်ပေါက်တယ်ဆိုဒီဈေးပဲအကုန်လုံးတူတူပဲ
သူတို့လိုဟင်းသီးဟင်းရွက်စိုက်ပျိုးရေးသမားတွေအနေနဲ့အများအပြားတဘာဝပိုးသက်စေနဲ့တဘာဝမြေဩဇာကိုပဲအများဆုံးသုံးကြပြီးဓာတုပိုးသက်စေနဲ့ဓာတုဓာတ်မြေဩဇာတွေကိုတော့ FDA ခေါ်အစားအစာနဲ့ဆေးဝါးကြီးကြပ်ကုလရေးဌာနကခွင့်ပြုထားတာတွေကိုပဲသုံးစွဲခွင့်ရှိတယ်လို့ပြောပါတယ်ဥပမာအပင်တွေကိုဓာတုဓာတ်မြေဩဇာဓာတုပိုးသက်ဆေးတွေသုံးရင်သတ်မှတ်ထားတဲ့အတိုင်းအတာရပဲသုံးရပြီးအဲ့ဒီထက်ပိုပြီးတော့သုံးရင်အပင်သေသွားအောင်စီမံထားတဲ့အတွက်အလိုအလျောက်ကန့်သတ်ပြီးသားဖြစ်နေတယ်လို့လည်းဆိုပါတယ် အမေရိကန်ပြည်ထောင်စုမှာဟင်ဒီဟင်းရဲ့စိုက်ပျိုးရောင်းချသူတွေအတော်များများရှိပေမဲ့မိမိနေအိမ်ချန်တဲ့တပိုင်းတနိုင်လောက်ပဲစိုက်ပျိုးကြတာဖြစ်ပြီးသူ့လိုဧကနဲ့ချီစိုက်ပျိုးမြေနဲ့လုံခြုံကြတာကတော့အင်မတန်ကိုနေပါပါတယ်တပိုင်းတနိုင်စိုက်ပျိုးရောင်းချသူတွေထဲမှာချင်းလူမျိုးတွေကအများစုဖြစ်ကအဓိကချက်မောင်းဂွေးတော်ဂေါ်ရခာသီးနဲ့ပင်စိမ့်ပင်တွေဖြစ်ကြပါတယ်ခင်ဗျာ
ကိုခင်မောင်စုမရဲ့မြေကြီးဩဇာအစီအစဉ်ပါရှင်အခုတော့ကျမတို့ VOE ရဲ့ဒီပုံပြရုပ်တံကိုတင်ဆက်ပါပါအမေရိကန်ပြည်ထောင်စု Wisconsin ပြည်နယ်ဟာဆိုရင်2024ခုနှစ်သမရရွေးကောက်ပွဲမှာအကျိတ်အနေရှင်ပြိုင်ရမယ့်နေမည်ဖြစ်ပေါ်ထွက်လာပါတယ်ဒီပြည်နယ်မှာဆိုရင်မဲဆန္ဒရှင်တွေဟာမျိုးရောနေကပါရောနှောနေတယ်လို့စီးပွားရေးနဲ့ကိုဝင်ဖြတ်ချခွင့်တို့လိုအဓိကအရေးကြီးကိစ္စရပ်တွေနဲ့ပါပေါင်းလိုက်ရင်အမေရိကန်နိုင်ငံရေးအကွဲအပြားကိုလည်းဒီပြည်နယ်မှာမြင်တွေ့နေရပါတယ်ဝစ်ကွန်ဆန်မဲဆန္ဒရှင်တွေကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်မှာအခရာကျသူတွေဖြစ်တဲ့အကြောင်း VOA ပုံပြရုပ်တံကိုမဲအေးတန်နာကျော်ကတင်ဆက်မှာပါ
ဝစ်ကွန်ဆန်ပြည်နယ်ဟာ2024အမေရိကန်သမ္မတရွေးကောက်ပွဲကိုဆုံးဖြတ်ပေးနိုင်တဲ့လက်ရှိဟိုဒီရင်းပြည်နယ်တွေကတပြည်နယ်ဖြစ်ပါတယ်။နွားမွေးမျိုးရည်နဲ့နိုးရွယ်ပစ္စည်းတို့ခြံကြီးတွေရဲ့တင်ငဲလုံးကြဘီဟာတောက်ကြနဲ့ရှိတဲ့ဒလေတို့ကြောင့်လူသိများတဲ့အမေရိကန်အလဲပိုင်းကဝစ်ကွန်ဆန်ပြည်နယ်ဟာရွေးကောက်ပွဲအနိုင်ရှုံးပြောင်းလဲပြစ်နိုင်တယ်လို့လူသိများတာပါ။နောက်ဆုံးရွေးကောက်ပွဲနှစ်ခုမှဆိုရင်အနိုင်ရှုံးကတိရခိုင်နှုန်းတော့မကွာပါဘူး။ပါမခဘယ်ရီဘန်နန်ကဒီလိုတိတ်ရေးကြီးတဲ့ပါတီဆွဲမဲ့ပြည်နယ်အကြောင်းလေ့လာထားသူ
က
ဝစ်ကွန်ဆန်ပြည်နယ်နဲ့ပတ်သက်ပြီးထူးဆန်းတာကပါတီနှစ်ခုကိုထောက်ခံတဲ့လူအုပ်စုတွေကလုံးဝအချိုးညီညီကွဲနေတာပါတကယ်လို့သာပါတီတစ်ခုကအရေးအတွက်များလာနေတဲ့အုပ်စုတစ်ခုခုကိုရထားမယ်ဆိုရင်ဥမာပေါ့ဗျာဒီမိုကရက်ကိုကူပေးနေတဲ့မက်ဒီဆန်မြို့နေမဲဆန္ဒရှင်တွေပဲဆိုတော့အဲ့ဒါဆိုရင် Republican တွေလည်းအဲ့ဒီလောက်မဲဆန္ဒရှင်အရေးအတွက်ကိုနေဒါမှမဟုတ်စင်ကြီးဘုန်းကနေပြန်ရှာနိုင်ပါတယ်
။အရင်ရွေးကောက်ပွဲမှာအနိုင်ရှုံးတိုက်ကြတဲ့ရာဇဝင်တွေရှိခဲ့ပေမယ့် Democrat က Wisconsin မှာတော်တော်ကြာအနိုင်ရနေခဲ့ပါတယ်။2016အထိသူတို့ကြီးပဲနိုင်နေခဲ့တာဖြစ်ပါတယ်
။ Yeah, I would say 2016 was a real shock.
2016က Republican တွေရော Democrat တွေပါအတော်လေးအားသင့်ခဲ့ရတယ်လို့ပြောရပါမယ်။1980ပြည်လွန်ကိုပြန်သွားမယ်ဆိုရင်1984ခုနှစ်နိုင်ပြီးကတည်းကတခါမှထပ်မနိုင်တော့တဲ့ Republican တွေ2016မှာနိုင်သွားတာအံ့ဩစရာပေါ့လေအဲ့ဒီမှာပဲဒီပြည်နယ်မှာတခခုဖြစ်နိုင်နေဆိုတာပါတီနှစ်ခုလုံးသတိထားမိသွားတယ် Trump အတွက်စင်ကြီးဖုံးတဲ့နေကလူတွေမဲထည့်ကြတာ Hillary Clinton မဲဆွဲတဲ့အပိုင်းလူသွားတယ်ထင်တယ်သူအဲ့ဒီပြည်နယ်မသွားလိုက်တာဟိုးလေးတကျော်ပဲ
သမ္မတဂျိုးဘိုင်ဒန်က2020မှာ Wisconsin Democrat အပြာပဲပြန်ရောက်အောင်လုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ Democratic သမ္မတလောင်း Kamala Harris ကတော့ဘယ်ဟာမှလွယ်လွယ်မတွက်ထားပါဘူး။သူ Milwaukee မြို့မှာတေးကြသွားပြီးမဲဆွဲခဲ့ပါရဲ့
။အိမ်ဖြူတော်ကိုအရောက်သွားရတဲ့လမ်းကြောင်းက Wisconsin ကမှတစ်ဆင့်သွားရတာပါ
။ Republican တွေကလည်းသူတို့ရဲ့ပါတီညီလာခံကို Wisconsin မှာကျင်းပခဲ့တာပါ
။ Wisconsin ကိုပြန်လည်ကြီးမြအောင်ကျွန်တော်တို့လုပ်ကြပါမယ်
။ Wisconsin ကမဲဆန္ဒရှင်တွေဟာတခြားပြည်နယ်တွေကလိုပဲစီးပွားရေးကိုအဆိုးရိမ်ဆုံးဖြစ်ပါရဲ့။ဒါပေမဲ့သူတို့အတွက်အရေးကြီးတဲ့နောက်ထပ်ကိစ္စတစ်ခုရှိသေးတာပ
ါ Abortion has become a top issue in the state
ကိုယ်ဝန်ဖြတ်ချတာနဲ့ပတ်သက်တာကတခြားပြည်နယ်တွေနဲ့ရှင်ရင်ဒီမှာပိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်အမျိုးသမီးတွေအနေနဲ့ကိုယ်ဝန်ဖြတ်ချခွင့်ကအခြေခံဥပဒေနဲ့အညီဖြစ်တယ်ဆိုတော့ Roe v. Wade တရားရုံးဆုံးဖြတ်ချက်ကိုတရားဝန်ချုပ်ကပြောင်းပြန်လှန်ပြီးပြင်ဆင်ဆုံးဖြတ်လိုက်တာက Wisconsin ကိုတော်တော်လေးထိသွားစေပါတယ်အဲ့ဒီမှာကတရားဝင်ကိုယ်ဝင်ဖြတ်ချလို့ရခဲ့ပြီးအရင်တစ်လျှောက်လုံးလုပ်ပေးနေခဲ့တာပါအဲ့ဒီလိုဥပဒေကိုပြင်ဆင်လိုက်ပြီးစည်းကမ်းတွေလည်းကိုယ်ဝင်ဖြတ်ချပေးတာကိုရပ်လိုက်တော့အထူးသဖြင့်ပညာတတ်အမျိုးသမီးတွေ Republican ကိုမထောက်ခံကြတော့ပါဘူးအာဖရိကနယ်ပွား American တွေရဲ့မဲကအရေးကြီးလို့စောင့်ကြည့်ဖို့လိုတယ်လို့ကျွန်တော်ထင်တယ်အာဖရိကနယ်ပွားကအဲ့ဒီမှာ600ခန်းလောက်ပဲရှိတာသူတို့ကလူပြည်တွေလောက်မဲမထည့်ကြဘူးဒါပေမဲ့သူတို့ကတကယ်ဒီမိုကရက်တွေဒီနှစ်ပိုင်းမှာတော့နည်းနည်းယော့လာတဲ့ဆိုပေမဲ့ပေါ့လေတနိုင်ငံလုံးမှာဖြစ်နေတယ်လို့လူမဲမဲဆန္ဒရှင်တွေအထူးသဖြင့်လူငယ်ပိုင်းက Republican Party ဘက်ကိုနည်းနည်းယော့လာတယ်ဒီတော့ဒီမိုကရက်တွေကဒီလူငယ် African မဲတွေသူတို့ဘက်ပြန်ပါဖို့တော်တော်အားစိုက်လုပ်နေတယ်အခု Kamala Harris ကဥဆောင်တယ်ဆိုတော့သူတို့လူငယ်တချို့ပြန်ရပါလိမ့်မယ်ဒါပေမဲ့ Trump ဘက်ကလည်းလူငယ် African တွေကိုသူတို့ဘက်ပါအောင်တေချာစူးစမ်းနေကြတယ်ထင်တယ် ဒီတော့အရေးအတွက်နည်းတယ်ဆိုပေမဲ့အရေးကြီးတဲ့မဲတွေဖြစ်နိုင်ပါတယ်ကြိုတင်ခမန်းထားသလိုဝင်းစကွန်ဆန်မှာအနိုင်ရှုံးတိတ်ကက်နေတဲ့ရွေးကောက်ပွဲမှာကတတိပုဂ္ဂလိကပြိုင်တဲ့သူတို့ပါတီငယ်လေးစီသွားတယ်မဲနည်းနည်းလေးကလည်းအရေးကြီးပါတယ်အရင်ကလည်းဒီမှာသူတို့တွေမဲတော်တော်ရခဲ့တဲ့တမိုင်းရှိတာပါဒီနှစ် Green Party ကပြိုင်တဲ့ Jay Stein က2016မှာဒီပါတီနဲ့ပဲတိုင်တာမဲတသိန်းရတယ်။အဲ့ဒီမှာ Hillary က Trump ကိုမဲ2000လေးနဲ့ပဲရှုံးတာဆိုတော့ဝင်ပြိုင်တဲ့သူတယောက်ယောက်စီမှာအနိုင်ရှုံးပြောင်းသွားစေနိုင်တဲ့မဲတွေရှိနေတတ်တယ်။ Kamala Harris သူနဲ့အတူတွဲပြိုင်မှုဘသူ့ကိုရွေးလဲဆိုတာကတခြားပြည်နယ်တွေထက် Wisconsin မှာအရေးကြီးပါတယ်။ Tim Walz ကအင်းကြီးချင်းမနီဆိုတာပြည်နယ်ကပါ။ Wisconsin ကလူတွေအတော်များများသူနဲ့မစိမ့်ဘူးလေ။သူကအမေရိကန်လေပိုင်းအထက်ဒေသကလူတွေရဲ့အထားလဲသိတယ်အမဲလိုက်ငါးများဒါမျိုးတွေပါဝင်အဲ့ဒီဘိုင်းကလူတွေရဲ့နေမှုထိုင်မှုအကျင့်စရိုက်တွေနဲ့ဆက်ဆက်လို့ရတယ်အထူးသဖြင့်ဝင်းစကွန်ဆန်ကမြို့တိတိလေးတွေကလူတွေနဲ့ပေါ့ဒီတော့ကမလာဟဲရစ်ရွေးဖို့တခြားစဉ်းစားမိတဲ့သူတွေထက်သူကနေမင်းနဲ့ပိုဆက်ဆက်မှုရှိတဲ့သူပ
ါတနတ်တွေကြောင့်ကျွန်တော်သိတာပေါ့ကျွန်တော်ကစစ်မှုတန်းဟောင်းမှာမဲလဲလိုက်ပါတယ်လွတ်တော်မှာဆို Republican အများစုတွေကျွန်တော်ကပိုလက်ဖြောင်းဖြောင်းပြစ်နိုင်ပါတယ်တက်တည်ပြဖို့စုတွေလည်းရှိပါတယ
်လက်တလောကောက်ယူထားတဲ့စစ်တမ်းတွေရ Wisconsin ကရွေးကောက်ပွဲကရင်းတထိတ်ထိတ်ဖြစ်စီမဲ့ပွဲဖြစ်ပါတယ်ဒီအချိန်မှာအကျဉ်းသေးပေါက်တစ်ခုပြောနိုင်တာကတော့မဲလာပေးတဲ့သူတွေများမယ်ဆိုတာပါပဲတနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုရင် Wisconsin ပြည်နယ်ကမဲထဲဝင်မှုကနံပါတ်5နေရာမှာရှိပါတယ်ရှင်
မဲတနာကျော်တင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့လဲအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုကြရအောင်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းအလိုမှာပဲသမ္မတဟောင်းဒေါ်နယ်ထရန့်ကအတွင်းရန်သူရှိနေတာကိုဖြေရှင်းရမယ်ဆိုပြီးတော့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာနဲ့ပတ်သက်လို့ကန့်ကွက်ဝေဖန်မှုတွေထွက်ပေါ်လာပါတယ်ဒီအကြောင်း VOA သတင်းတောက် Veronica Bladeris Iglesias သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
မေဂန်သမ္မတရွေးကောက်ပွဲပြည်내တော်တော်များများမှကြိုတင်မဲတွေစပယ်နေကြပါပြီဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကစနေနေ့ကသတင်းတောက်တင်နေတွေ့ဆုံတဲ့အချိန်မှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်သမ္မတဒေါ်နယ်ထရန့်ပေါ်
Donald Trump has proven himself to be increasingly unstable.
Donald Trump ဟာတည်ငြိမ်မှုမရှိတဲ့သူ။သမ္မတတာဝန်နဲ့မထိုက်တန်ဘူးဆိုတာသူ့ကိုယ်သူတတ်သိပြနေပါတယ်
။ Republican သမ္မတအလောင်း Donald Trump က October 17ရက်နေ့က False ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းသူဒုတိယကြိမ်သမ္မတဖြစ်လာခဲ့ရင်သူ့ရဲ့တာဝန်ထမ်းဆောင်မှုတွေမထီရအောင်နှောင့်ယှက်နိုင်တဲ့ Bureaucrat တွေရန်ကဘလို့ကာကွယ်မလဲဆိုတဲ့မေးခွန်းကိုသူကကျွန်တော်တို့မှာပြည်ရန်သူတွေပြင်တွင်းရန်သူတွေလည်းရှိနေပါလေစိတ်ဓာတ်ပြည့်ရွေးနေတဲ့ယူသနေတဲ့လက်ဝဲဆွမ်းရောက်တွေပါလိုအပ်ရင်မျိုးသားရန်တက်တွေသုံးတာမျိုးဒါမှမဟုတ်တကယ်ပဲလိုအပ်လာရင်စစ်တပ်ကိုသုံးလွယ်လွယ်ကူကူကင်တွင်နိုင်ပါတယ်လို့ပြောဆိုသွားခဲ့တာပါနောက်ပိုင်းမှာထရန့်ကသူပြောချင်တာကဒီမိုကရက်ဘက်ကတိုက်ခံနေကိုပြောတာပါဆိုပြီးရှင်းလင်းချက်ပေးခဲ့ပါတယ်ဒါမှမဟုတ်အလားတူပြောဆိုချက်မျိုးကိုအော်တိုဝါလာ16ရက်နေ့က The Wall Street Journal နဲ့အင်တာဗျူးမှာလည်းထပ်မံပြောဆိုခဲ့ပါတယ် Republican တယောက်ဖြစ်တဲ့ New Hampshire ပြည်နယ်ဥချုပ်ရေးမှူး Chris Shannon ကို ABC This Week အစီအစဉ်ကသဘောထားမှတ်ချက်မေးမြန်းတဲ့အခါမှာတော့သူက Trump ကကာကွယ်ပြောဆိုပါတယ
် Nobody likes that type of stuff and that type
ဒီလိုပြောတာမျိုးအလွန်ကျွံချေကားပြောတာမျိုးကိုဘယ်သူကမှမကြိုက်ပါဘူးဒါပေမဲ့လည်းသူတာဝန်ယူခဲ့တဲ့သမ္မတ၄နှစ်သက်တမ်းကိုကြည့်ပါသူ့နိုင်ငံရေးရံပတ်တွေကိုဒုက္ခပေးတိုက်ခိုက်ခဲ့သလားသူ့ရဲ့ပထမအချိန်မှာမလုပ်ခဲ့ပါဘူးဒီတစ်ချိန်မှာလည်းသူလုပ်မှာမဟုတ်ပါဘူး
တက်ဆက်ပြည်နယ်အော်စတင်တက္ကသိုလ်ကနိုင်ငံရေးလေလာသူပါမော့ခရှန်နွန်အိုဘရိုင်န်ကတော့တစ်ဖက်ဖက်ပြောင်းလာနိုင်တဲ့မဲဆန္ဒရှင်တွေကိုထောက်ခံမှုရဖို့သမ္မတလောင်းတွေကြားဒီလိုပြင်းပြင်းထန်ထန်ထိုးတဲ့ဝေဖန်ပြောဆိုမလိုဘူးလို့ညင်တဲ့အကြောင်းပြောပါလေ
I think it has the potential
ဘယ်ဘက်ကမှမလိုက်တဲ့အလဲရသဘောထားရှိတဲ့သူတွေအတွက်ဒီလိုပြောဆိုချက်မျိုးကလက်မခံနိုင်စရာပြဿနာတစ်ခုဖြစ်မယ်လို့တော့ကျွန်မထင်ပါတယ်တချို့လူတွေကအိမ်မှာပဲနေပြီးတော့မဲမပေးတော့ဘဲနဲ့မဲဆွဲစည်းရုံးမှုတွေအပေါ်မှာကြီးပြီးတော့အစိတ်ပြတ်သွားနိုင်ပါတယ
်အခုအချိန်ရွေးကောက်ပွဲမှာဘယ်သူဘဝကိုမဲပေးမလဲဆိုတာမဆုံးဖြတ်ရသေးတဲ့သူအ ਨੇ အချင်းပဲရှိတော့တယ်လို့ Shannon O'Brien ကပြောပါလေမဲဆွဲစည်းရုံးတဲ့သူတွေကတော့ဒီလူတွေရဲ့မဲတွေရဖို့ကိုလက်မလျှော့ကျင်သေးပါဘူးဆက်လက်ကြိုးစားမဲဆွဲနေကြပါလေဒေါ်နယ်ထရန့်ဟာဒီသတင်းပတ်အတွင်းမြောက်ကာရိုလိုင်းနာဂျော်ဂျီယာနဲ့နီဗာဒါပြည်နယ်တွေမှာ နေ့စဉ်စီယုံပွဲတွေကျင်းပစီစဉ်ထားပါတယ်။တနင်္ဂနွေနေ့အသက်60ပြည့်သွားတဲ့ကမလာဟဲရစ်ကတော့ Republican လွတ်တော်အမတ် list ချင်းနေနဲ့ Pennsylvania, Wisconsin နဲ့ Michigan ပြည်နယ်တွေမှာတိတ်ပြီးပြင်းပြင်းထန်ထန်ဆွံ့မရအောင်ထိန်းညှိပြောဆိုမဲ့မဲဆွယ်ပွဲတွေကျင်းပဖို့မျှော်လင့်ရပါတယ်။ဖက်ပြောင်းလာနိုင်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ကြိုးစားမယ်လို့မဲဆွယ်စီယုံရေးဆိုင်ရာမီဒီယာဂျန်ဗီဖော်ဝင်တွေကပြောဆိုထားကြပါမယ်။
ဒါကတော့ကိုသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကျမတို့နားဆင်ကြည့်ရှုခဲ့တာပါအခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရအောင်ပါရှင်အုတ်တရာအလင်းတန်းတွေအပါအဝင်တဘာဝအလှတရားမျိုးစုံရှိတဲ့ဖင်လန်နိုင်ငံမှာခီးသွွားလုပ်ငန်းအများစုကတဘာဝထိန်းသိမ်းကာဝယ်ရေးကိုရှေ့တန်းတင်ထားကြပါတယ်မူလာအတိုင်းရှိနေတဲ့ရှုခင်းအလှတွေပျက်စီးမသွားအောင်ဖင်လန်ခီးသွွားလုပ်ငန်းတွေဘယ်လိုလုပ်နေကြသလဲဆိုတာကျမတို့မတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေကြည့်ရှုကြအောင်ပါရှင
်။အတိတ်ဆက်ဝိုင်းဒေသထဲမှာပါတဲ့ဖင်လန်နိုင်ငံဟာတခြားနိုင်ငံတွေနဲ့မတူတဲ့ထူးခြားတဲ့သဘာဝအလှတရားတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သဘာဝရှုခင်းအလှတွေနဲ့ဆောင်းရသည့်အရာတာကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအလားများတာကတော့နိုင်ငံမြောက်ပိုင်းကလပ်လန်ဒေသဖြစ်ပါတယ်။နိုင်ငံစုံဧည့်သည်တွေအလားများတာနဲ့အမျှမူလသဘာဝအလှတွေပျောက်ပြတ်မသွားအောင်လို့ခီးသွွားလုပ်ငန်းတချို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးရှည်ရှည်ခံလုပ်ငန်းမျိုးဖြစ်အောင်လို့စူးစမ်းနေကြပါတယ်။ကမ္ဘာကြီးပြုနှွေးပြီးဥတုရာသီဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကို2035ခုနှစ်မကုန်ခင်လုံးဝမထုတ်လွှတ်တော့တဲ့နိုင်ငံဖြစ်အောင်လို့ဖင်လန်နိုင်ငံကရည်မှန်းချက်ချဆောင်ရွက်နေပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းတွေကလည်းပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်အလေးထားလုပ်နေကြတာပါ။ဖင်လန်ပြည်သူတွေအလေးထားတဲ့သဘာဝပတ်ဝန်းကျင်ကိုခီးသွွားလုပ်ငန်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့စူးစမ်းနေကြတာဖြစ်ပါတယ်
။ So here in Finland their biggest assetFor the tourism is really the nature as well as the
ဖင်လန်နိုင်ငံခီးသွွားလုပ်ငန်းရဲ့အဓိကအရေးကြီးဆုံးကသဘာဝတရားဖြစ်ပါတယ်။ကျမတို့ရဲ့နေမှုထိုင်မှုပုံစံတွေကသဘာဝအလှတရားတွေပေါ်မှာအဓိကအခြေခံပါတယ်။အဲဒါကြောင့်ဒီကခီးသွွားလုပ်ငန်းတွေကကိုယ်တိုင်အတွက်ရေရှည်တည်တတ်နိုင်မဲ့စီးပွားရေးလုပ်ငန်းမျိုးကိုပဲအလေးထားစိတ်ဝင်စားကြပါတယ်။ကိုယ်သဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ကာကွယ်တာကကိုယ်စီးပွားရေးရေရှည်ခံအောင်လုပ်တာနဲ့အတူတူပါပဲ။
ဖင်လန်နိုင်ငံမှာသဘာဝပတ်ဝန်းကျင်ရေရှည်တည်တံ့ထိန်းသိမ်းနိုင်တဲ့ခီးသွွားလုပ်ငန်းတွေဖြစ်အောင်ပံ့ပိုးပေးတဲ့ Sustainable Travel Finland ဆိုတဲ့အစီအစဉ်ရှိပါတယ်။ EU ဥရောပသမဂ္ဂရမငွေနဲ့လုပ်နေတဲ့အစီအစဉ်မှာ STF အတိအမှတ်ပြုတည်ဆဲရဖို့ဆိုရင်လုပ်ငန်းတွေအနေနဲ့လူမှုရေးယဉ်ကျေးမှုနဲ့ကိရဗေဒကိုမထိခိုက်အောင်တာဝန်သိလုပ်သွားကြဖို့လိုပါတယ်။ဒီအစီအစဉ်ထဲမှာပါတဲ့ Oleto တဲခိုလုပ်ငန်းကလပ်လန်ဒေသကိုစောင်းရာသီခီးထွက်ကြတဲ့ခီးတွေအနေနဲ့ဒေသခံတွေနေထိုင်သွားလာတဲ့အတိုင်းအတွေ့အကြုံတွေရအောင်လို့လုပ်ပေးထားပါတယ်။လွန်ခဲ့တဲ့အနှစ်40တဲကမိသားစုပိုင်းတစ်လုံးအိမ်အပါအဝင်တဲခိုအိမ်တွေအားလုံးကပတ်ဝန်းကျင်ကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လို့လှုပ်ထားပေးပါတယ်
။ First of all we are using sustainable electricity. We can decide what kind of energy we are using in Finland.
အရင်ဆုံးပြောရရင်ကျွန်တော်တို့ပြန်ပြည့်မြဲစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဖင်လန်မှာကဘယ်လိုစွမ်းအင်ကိုသုံးမလဲဆိုတာကိုကရွေးချယ်နေပါတယ်အိုလီတိုမှာတော့လေစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဒီမှာမြင်သမျှအားလုံးကပြန်သုံးပစ္စည်းတွေဖြစ်ပါတယ်ရေရှည်ခံတည်မြဲအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားပြီးတော့ခေါင်းလျှော်ရေးကအစအားလုံးကိုပြန်သုံးပစ္စည်းတွေနဲ့လုပ်ထားပါတယ်အဲ့ဒါတွေအတွက်စီစဉ်ပေးထားတဲ့ခီးစဉ်အားလုံးမှာလည်းလူညဉ့်ညံ့မှုမဖြစ်အောင်မော်တော်ကားတွေမသုံးပါဘူး။တိရစ္ဆာန်တွေခြေရာကောက်တာ၊နှင်းတွေထဲလမ်းလျှောက်ထွက်တာ၊ရေခဲမြစ်ထဲငားများတာ၊ရေခဲမြစ်ထဲမှာရေကူးတာအားလုံးကိုလည်းသဘောပတ်ဝန်းကျင်မထိခိုက်အောင်လုပ်ထားပါရစေ
။ဒီတစ်လုံးအိမ်တွေကပရိဘောဂတွေအားလုံးရဲ့တက်တန်းကအနှစ်30ကျော်ရှိနေပါပြီ။လပ်လန်ဒေသခံတွေပတ်ဝန်းကျင်ကိုချစ်မြတ်လို့တန်ဖိုးထားကြသလိုဒီကိုလာတဲ့ဧည့်သည်တွေကိုလည်းတန်ဖိုးထားစီဖို့သူတို့ကမျှော်လင့်ပါတယ်
။ It's very important for us but we are trying to teach as well.Sustainability focused as well.
အရာအလုံးရေရှည်တည်ဆောက်နေဖို့အရေးကိုကျွန်တော်တို့သိအလေးထားပါတယ်။ကျွန်တော်တို့စီမာလာတဲတဲ့ဧည့်သည်တွေကိုလည်းသဘောပေါက်အောင်စူးစမ်းပြီးတော့ပညာပေးပါတယ်။ဧည့်သည်တော်တော်များများကလည်းအလေးထားကြပါတယ်။တချို့ကတော့ recycle ဘယ်လိုလုပ်ရမလဲဆိုတာတောင်မသိကြပါဘူး
။ကမ္ဘာမြဝင်ရိုးစွန်းနဲ့တာဝန်ရိုးစွန်းဒေသတွေဘက်မှသာတွေ့ရလေးရှိတဲ့ကောင်းကင်ရအလင်းတန်းတွေကိုမြင်ရဖို့တကူးတကခီးထွက်ကြသူတွေတစ်နှစ်တစ်နှစ်မနေလှပါဘူး။ဒါကြောင့် Aurora Borealis လို့ခေါ်တဲ့ Northern Lights အောက်တရအလင်းတန်းတွေကြီးနိုင်တဲ့ခရီးစဉ်ကဖင်လန်ခီးသွွားလုပ်ငန်းတွေရဲ့ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြတဲ့ဧည့်သည်တွေကောင်းကင်ရံကအလင်းတန်းတွေကိုစောင့်ကြည့်နိုင်အောင်စီစဉ်ပေးတဲ့ Beyond Arctic ကုမ္ပဏီက သူတို့ရဲ့ခီးစဉ်တွေအားလုံးကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိသလောက်ဖြစ်အောင်လို့ဂရုတစိုက်လုပ်ထားတယ်လို့ကုမ္ပဏီ CEO ကရှင်းပြပါတယ်
Things that will support sustainability, I think you really need to think about.
ပတ်ဝန်းကျင်ကိုမထိခိုက်စေဖို့ဆိုရင်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့သဘာဝတရားတွေကိုအရင်သဘောပေါက်အောင်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီခီးကိုဘယ်လိုသွားမလဲ၊ဘယ်လိုရင်မျိုးနဲ့သွားမလဲဆိုတာမျိုးထည့်သွင်းဖို့လိုပါတယ်။သဘာဝအလှခံစားတဲ့ခီးစဉ်မျိုးဆိုရင်လည်းသဘာဝအလှတရားတွေကြားဘယ်လိုပြုမှုမလဲ၊သဘာဝတရားတွေမထိခိုက်အောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားထည့်သွင်းဖို့လိုပါတယ်။
ဆောင်ရာသီကာလမှာကောင်းကင်ကအလင်းတန်းတွေလာကြည့်သူအများဆုံးဖြစ်ပါတယ်။ခီးသွွားဧည့်သည်ပါတဲ့နွေရာသီအချိန်တွေရောက်ရင်တော့သူတို့ကုမ္ပဏီကထုတ်လွှင့်ခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုပြန်လည်ခြေတဲ့အနေနဲ့သစ်ပင်တွေပြန်လည်စိုက်ပျိုးပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်ကန်လုပ်ငန်းတွေဖြစ်အောင်လုပ်တဲ့နေရာမှာကုန်ကျစရိတ်တွေရှိတာကြောင့်လုပ်ငန်းအသေးစားတွေအတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်။ခီးသွွားလုပ်ငန်းတိုးတက်အောင်လုပ်တဲ့တချိန်တည်းမှာခီးတယ်တွေအလားများလို့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာမျိုးတွေလည်းရှိနိုင်ပါတယ်
။ Tourism can definitely be sustainable. Tourism can actually have even
ရေရှည်တည်တဲ့အောင်ခီးသွွားလုပ်ငန်းတွေလုပ်နိုင်ပါတယ်။ခီးသွွားလုပ်ငန်းကလည်းတဘာဝပတ်ဝန်းကျင်ကိုကောင်းတဲ့အကျိုးဆက်တွေဖြစ်အောင်လုပ်လို့ရပါတယ်။တော်ရန်တရိစံတွေတစ်တော်တွေကိုကာကွယ်စောက်ရှောက်တဲ့ဘေးမဲ့ကြောတွေအဖြစ်ခီးသွွားလုပ်ငန်းကသတ်မှတ်ပြီးထိန်းသိမ်းနိုင်ခဲ့တာမျိုးကဥပမာဖြစ်ပါတယ်။လုပ်ကံတွေရစေပြီးတော့ဒေသစီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။လေရင်ခီးတွေသယ်ယူပို့ဆောင်ရေးတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတာမျိုးတွေရှိနေတာလည်းမှန်ပါတယ်
။ဖင်လန်နိုင်ငံမှာကမ္ဘာလှည့်ခီးတွေတွေအလားများတဲ့လက်ပလန်ဒေသကခီးသွားလုပ်ငန်းတွေကတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကိုပါပြောင်းလဲသွားနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှာမျိုးကိုကာကွယ်ဖို့ရှေ့တန်းတင်ထားကြပါတယ်
။ I'm worrying that we don't have any more four seasons.And we would not have
ยาดี4မျိုးမဟုတ်တော့ဘဲနဲ့ဆောင်းရသည်မရှိတော့မှာကိုကျွန်တော်စိုးရိမ်ပါတယ်ဆောင်းရောက်တာနောက်ကြတဲ့ထက်နောက်ကြတော့မှာကိုလည်းစိုးရိမ်ပါတယ်နေမရှိတဲ့ Christmas ပွဲတော်ကိုဖျက်တမ်းရတာမျိုးကတွေးတော့မတွေးရပါဘူ
းဆောင်းရသည်ကာလထူးခြားတဲ့သဘာဝအလှတရားတွေကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအနေနဲ့ဖင်လန်နိုင်ငံကရှုခင်းအလှတွေကိုရေရှည်ရှိနေစေခြင်းနဲ့ဆိုရင်ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားတဲ့ဒေသခံတွေရဲ့အလေးအချက်တွေကိုသတိထားလိုက်နာဖို့လိုမယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်မောပ
ါ။မဆုမြတ်မောတင်ဆက်နေတဲ့ကဘာတလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါ။အခုတော့အင်္ဂါညချမ်းအတွက်ကျွန်မတို့သတင်းအချင်းချုပ်ကိုကိုဝင်းမင်းရေပြောပြပါရှင
်။အမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့အစ္စရေးဝင်ကြီးဂျုံနဲ့အခုသတင်းမလွှင့်ခင်လေးမှာပဲတွေ့ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်အနေနဲ့ထယ်လီဗီယံမြို့တော်ကိုဒီနေ့ရောက်သွားပြီးဝင်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဂျေရုဆလင်မှာတွေ့ဆုံခဲ့တယ်လို့အစ္စရေးဝင်ကြီးဂျုံကထုတ်ပြန်လိုက်တာပါ။နိုင်ငံသားဝင်ကြီးဘလင်ကန်အနေနဲ့ဂါဇာနဲ့လဘနွန်စစ်ပွဲပဋိပက္ခလျှော့ချရေးဝင်ကြီးချုပ်နက်တန်ယာဟုနဲ့တွေ့ပြီးအစ္စရေးသမ္မတအိုက်ဇက်ဟာဇော့ကနဲ့ကာကွယ်ရေးဝင်ကြီးယော့ဖ်ကလန်ဒိုနဲ့လည်းဆက်တွေ့မှာပါလို့အမေရိကန်ရာရှိတွေကလည်းပြောပါတယ်ခင်ဗျာ။နောက်ယူကရိန်းဒရုန်းကြောင့်ရုရှားစီးပွားဓာတ်ဥစက်ရုံမိလောင်ခဲ့တယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ယူကရိန်းရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်တမ်ဘော့ဖ်ဒေတာကဒီစက်ရုံတစ်ခုမှမိလောင်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်တာပါ။ဒီနေ့အစောပိုင်းမှာပဲမိကိုငိမ့်တက်နိုင်ခဲ့ပြီးကနဦးစစ်ဆေးမှုတွေရထိခိုက်တဲ့အရာစုမရှိဘူးလို့လည်းဒေတာအုပ်ချုပ်ရေးမှူးမက်ကဆင်ယာဂိုရော့ဖ်က Telegram လူမှုကွန်ရက်မှာပြောခဲ့ပါတယ်။နောက်ဂျူလာဒေသမှာလည်းယူကရိန်းဒရုန်းတိုက်ခိုက်မှုကြောင့်ရဲချက်ဆက်ရုံတစ်ခုထိခိုက်ပျက်စီးခဲ့ကြောင်းရုရှားတာဝန်ရှိသူတွေကပြောထားပါသေးတယ်ခင်ဗျာ။နောက်မြန်မာကရွှေကြဒုက္ခသည်တွေဆက်လီအင်ဒိုနီးရှားကမ်းခြေနာပြောက်မျောနေတာကိုကယ်တင်ကန့်ကပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ကလေးနဲ့မြို့သူတွေပါဝင်ဒီဒုက္ခတွေတရားကြောပါနေတဲ့ဆက်လီအင်ဒိုနီးရှားနောက်ဘက်ကန်အခြေပြင်းနဲ့ကန္နာမျောနေတာကိုကေတင်ကန်ကတ်ခွင့်ပေးဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကအင်ဒိုနီးရှားဆွေရကိုတောင်းဆိုလိုက်ကြပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာအကာအကွယ်ပေးအရာရှိ Pfizer Ramen ကဒုက္ခကြုံရတဲ့ရိုဟင်ဂျာမိသားစုတွေအန်လျေကင်းဝေးရေးစိတ်ကမ်းမှာချပေးဖို့အင်ဒိုနီးရှားအာဏာပိုင်တွေကိုမနေ့ကအရေးပေါ်တောင်းဆိုခဲ့တာပါခင်ဗျာ
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြသွားတာပါ။ဒီကနေ့အင်္ဂါနေ့ညပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုတွေကတော့ကိုစီသူနဲ့ကိုစံကျော်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာတွေကတော့တီရန်ဝမ်းနဲ့ရုပ်တံအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင် တင်ပါတယ် BND ရဲ့အသွေးအသွေးကနေကြီးဝေးကြပါစေရှင်
This program has come to you from the